Welcome to the Voice of America in Burmese.
Mingla mene khima shin. Washington မြို့တော် VOA American တန်ကနေ2018ခုနှစ်စက်တင်ဘာလ2ရက်စနေနေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နိုင်ကနေ9နိုင်ထိလိုက်တိုမီတာ32 40 49တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျွန်မအင်ဂျင်နိုင်ပ
ါမင်္ဂလာမနေ့ခင်ဗျခင်ဗျာဒီကနေ့မနေ့ဖက်သတင်းတွေကိုမဆုမြတ်မွန်နဲ့ကျွန်တော်ကြော်ကြော်သိမ်းပြပြမှာပါ။ပြီးခဲ့တဲ့လကင်ညာသမရယူကောက်ပွဲရလဒ်ကိုတရားမဝင်ကြောင်းကင်ညာတရားရုံးချုပ်ကကြေညာလိုက်ပါတယ်။မြန်မာရဟယင်တွေဘင်္ဂလားဒေ့ရှ်လေပိုင်းနဲ့ထဲကျူးကျော်ဝင်ရောက်တဲ့ဆိုပြီးဘင်္ဂလားဒေ့ရှ်ဘက်ကတရားဝင်တောင်းွက်ထားပါတယ်။ရခိုင်ပြည်နယ်မှာလူငြုံရေးနဲ့လူသားပေးဒုက္ခအခြေအနေတွေယိုယွင်းနေတဲ့ပုံစိုးရိမ်နေကြောင်းပြင်သစ်နိုင်ငံကပြောပါတယ်။ဒီသတင်းတွေအပေါ်ဝင်တခြားနိုင်ငံတွေကထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။ရခိုင်ပြည်နယ်မှာလူသားချင်းစာနာမှုဆိုင်ရာကပ်ဘေးဒုက္ခကြီးရှောင်ရှားနိုင်ရေးကုလသမဂ္ဂအတွင်းမှုချုပ်ကဘာရီသတိပေးပြောဆိုလိုက်ပါတယ်။
The Secretary General was deeply concerned by the reports of excesses during the security operations conducted by Myanmar security forces in Rakhine State.
ဒါကတော့မြန်မာလုံခြုံရေးတပ်တွေနယ်မြေရှင်းလင်းရာမှာအင်အားအလွန်အကျွံအသုံးပြုတာကိုထိန်းသိမ်းဆောင်ရွက်ဖို့တိုက်တွန်းကြောင်းအတွင်းမှုချုပ်ရုံးရဲ့ပြောခွင့်ရအမျိုးသမီးက VOE ကိုပြောပြသွားတာပါ။သတင်းအစီအစဉ်အပြည့်မှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။အဲ့ဒီနောက်ရခိုင်အရေးအိန္ဒိယကဘယ်လိုကူညီမလဲဆိုတာကိုလည်းကြားမှာပါ။နောက်ပိုင်းမှာတော့ American အမျိုးသမီးများတန်းတူအခွင့်အရေးအကြောင်းပြပြထားတဲ့အမျိုးသမီးကဏ္ဍနဲ့အတူသိပ္ပံနဲ့နည်းပညာအစီအစဉ်တွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မဆုမြတ်မွန်တို့ကပြောပြပါအောင်ရှင
်။ကင်ညာနိုင်ငံမှာပြီးခဲ့တဲ့လကကျင်းပခဲ့တဲ့သမရယူကော့ဘွဲကိုပြန်လုပ်ဖို့ကင်ညာတရားရုံးချုပ်ကထောက်ခံမဲ့၄မဲ၊ကန့်ကွက်မဲ၂မဲနဲ့တောက်ကြံလေးကဆုံးဖြတ်လိုက်ပြီးတဲ့နောက်ကင်ညာလူလူကြားမှာအောင်ပွဲခံသူ၊ဘဝမကျဖြစ်သူ၊အံ့ဩတုန်လှုပ်သူစသဖြင့်အမျိုးမျိုးတုံ့ပြန်ကြပါတယ်။ယူကော့ဘွေဂျာလတ်တွေကိုထုတ်ပြန်တာမှာနီလဲမကြမှုတွေဥပဒေနဲ့မကိုင်းညီမှုတွေအတွက် IEPC လို့ခေါ်တဲ့တီးခြားလွတ်လပ်သောယူကော့ဘွေကော်မရှင်မှာတာဝန်ရှိတယ်လို့တရားရုံးချုပ်ကဆုံးဖြတ်ပါတယ်။2018ခုနှစ်ဩဂုတ်လ10ရက်နေ့ကကျင်းပတဲ့သမရယူကော့ဘွေဟာအခြေခံဥပဒေတက်ဆိုင်ရာဥပဒေတွေနဲ့အညီကျင်းပခဲ့ခြင်းမဟုတ်တာကြောင့်ယူကော့ဘွေဂျာလတ်ဟာတရားမဝင်ကြောင်းဥပဒေအရအကျိုးမဝင်ကြောင်းအတိမဖြစ်ကြောင်းကြေညာလိုက်သည်လို့တရားသူကြီးချုပ်ဒေးဗစ်မာရာဂါကပြောပါတယ်။ကျညာထားတဲ့ဇာလက်အရလက်ရှိသမရအူရူကန်နက်တာကအတိုက်ခံခေါင်းဆောင်ရိုင်လာအိုဒင်းကားကိုမဲရေအတွက်တိတိတမ၄တန်းလောက်နဲ့အနိုင်ရထားတာပါယူကော့ဘွဲကော်မရှင်အနေနဲ့ယုံကြည်လက်ခံနှင်လောက်တဲ့ယူကော့ဘွဲအစ်စ်ကိုရပ်ပေါင်း60အတွင်းကျင်းပပေးရမယ်လို့တရားသူကြီးချုပ်မာရာဂါကပြောပါတယ်ကျညာသမိုင်းမှာယူကော့ဘွဲဇာလက်ကိုတရားမဝင်ဘူးလို့တရားရုံးချုပ်ကဆုံးဖြတ်တာအပြင်ဒီတစ်ချိန်ဟာပထမဆုံးအကြိမ်ဖြစ်ပါတယ်
American ပြည်ထောင်စု Texas ပြည်နယ်ကို Harvey Hurricane မုန်တိုင်းဝင်တိုက်ခဲ့တာတောက်ကြနေကသတင်းတစ်ပတ်ပြည့်သွားပြီမဲ့အသက်ရှင်ကျန်နိုင်နေတဲ့သူတွေကိုကယ်ဆယ်ရေးတွေဆက်လက်ရှာဖွေနေကြပါတယ်။မုန်တိုင်းနဲ့အတူစံချိန်တရာမိုးရွာသွန်းပြီးရေကြီးခဲ့တဲ့အတွက်39ယောက်ထက်မနည်းသေဆုံးခဲ့ပါတယ်။လူပေါင်းသန်းကျော်လဲအိုးအိမ်ဆွန့်ခွာဘေးလွတ်ရာသွားခဲ့ကြရပါတယ်။ရေပြန်ကျနေတဲ့တချို့နေရာတွေမှာတော့နေအိမ်တွေပြန်ပြီးပျက်စီးဆုံးရှုံးမှုတွေကိုသုံးသပ်နေကြပါတယ်။ရေပြန်ကျနေပေမဲ့ပြည်နယ်တွေကမြစ်တွေနဲ့မြေဝှမ်းတော်တော်များများဟာစိုးရိမ်စရာအသက်ဆုံးရှုံးနိုင်တဲ့ရေကြီးမှုတွေဖြစ်နိုင်သေးတယ်လို့ Texas ပြည်နယ်တာဝန်ရှိသူတွေကသတိပေးထားပါတယ်။ရေကြီးတဲ့အတန်အဆိုးဆုံးခံထားရတဲ့ Houston ဒေသက Houston မြို့အပါအဝင် Harris ခရိုင်ထဲမှာနေအိမ်ပေါင်းတသိန်းခွဲကျော်ပျက်စီးခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ Houston မြို့ဟာ America မှာစစ်တုထလူဦးရေအများဆုံးမြို့ဖြစ်ပါတယ်။သမ္မတ Donald Trump ဟာ Houston မြို့အပြင် Louisiana ပြည်နယ်တွေက Lake Charles မြို့တွေစီကိုဒီကနေ့စနေနေ့သွားရောက်ပြီးတော့ရေဘေးဒုက္ခသည်တွေနဲ့တွေ့ဆုံမယ်လို့အင်ဂျီရောကတောက်ချာနေကပြောပါတယ်။အင်္ဂါနေ့တုန်းကလည်းသမ္မတနဲ့သမ္မတကတော်တို့ Texas ပြည်နယ်ကိုတစ်ခေါက်သွားရောက်ခဲ့ကြပါတယ်။ August လအတွင်းမှာ Houston မှာမိုးရေချိန်လက်မ69စင်တီမီတာကျော်ခဲ့တယ်လို့အမျိုးသားမိုးလေဝသဌာနကပြောပါတယ်။ Houston မြို့အရှေ့တောင်ဘက်ကီလိုမီတာ50လောက်မှာရှိတဲ့Clear Creek မှာတော့မိုးရေချိန်ဟာ120စင်တီမီတာလောက်ရွာသွန်းခဲ့ပါရှင်
။ Iran နိုင်ငံက Raqqa Old City မှာ IS အစွန်းရောက်တွေထိန်းချုပ်ထားတဲ့နောက်ဆုံးခရိုင်တွေကိုပြန်သိမ်းလိုက်ပြီးလို့ American ကျွရောနောက်ခံပေးထားတဲ့တပ်ဖွဲ့တွေကပြောပါတယ်။ Raqqa Old City လွတ်မြောက်သွားပြီဖြစ်တဲ့အကြောင်းမိမိတို့လူထုကိုကြေညာအပ်ပါသည်လို့ Syria Democratic တပ်ဖွဲ့ SDF ရဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။အခုဆိုရင် IS2 ရဲ့အဓိကအခြေစိုက်စခန်းအများစုရှိတဲ့မြို့လေကောင်ကလူညုံရေးဌာနပတ်ပတ်လည်မှာညုံမောင်းအဖွဲ့တွေရောက်နေပြီလို့ SDF အဖွဲ့ရဲ့ပြောခွင့်ရတူဖြစ်သူထာလာဆယ်လူက AFP သတင်းဌာနကိုပြောပါရယ်ဒါပေမဲ့လည်းပြည်တွင်ခြေစိုက်စီးရီးယားလူခွင့်ရေးအခြေအနေစောင့်ကြည့်လေတာရေးအဖွဲ့ကတော့ OCD ရဲ့နေရာလေးတစ်ခုမှာ SDF တွေနဲ့ IS2 တိုက်ပွဲဖြစ်နေတော့မယ်လို့ပြောပါရယ်မြို့ကိုပြန်သိမ်းနိုင်ပြီလားဆိုတာအခုချိန်ထိအတိမပြုတ်နိုင်သေးဘူးလို့ American စစ်ဘက်ပြောခွင့်ရတူကလည်းပြောပါရယ်
မြောက်ကိုရီးယားနိုင်ငံပေါ်အပြင်းထန်ဆုံးအရေးယူတန်းခတ်မှုတွေဖိအားတွေပေးပြီးတော့မြောက်ကိုရီးယားအစိုးရတွဲဆုံဆွေးနွေးရေးစပွဲဆီရောက်လာအောင်လုပ်ရမယ်လို့အမေရိကန်နဲ့တောင်ကိုရီးယားခေါင်းဆောင်တွေထပ်မံအခိုင်အမာပြောကြားခဲ့ကြကြောင်းတောင်ကိုရီးယားသမ္မတယွန်ကပြောပါရယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းတို့တောက်ချာနေကတယ်လီဖုန်းနဲ့ဆက်သွယ်စကားပြောခဲ့ကြတယ်လို့အစိုးရနှစ်ခုလုံးကတာဝန်ရှိသူတွေကပြောပါရယ်မြောက်ကိုရီးယားရဲ့ရန်ကိုကာကွယ်နိုင်ဖို့တောင်ကိုရီးယားရဲ့ဒေါင်းလက်နဲ့ရန်ကာကွယ်ရေးကိုတိုးမြင့်ဖို့အတွက်ကိုလည်းခေါင်းဆောင်နှစ်ယောက်သဘောတူခဲ့ကြတယ်လို့တောင်ကိုရီးယားသမ္မတယွန်ကပြောပါရယ်မြောက်ကိုရီးယားကဒီသတင်းပတ်ထဲမှာနောက်ထပ်ပဲ့ထိန်တဲ့ဒုံးကျည်ပစ်လွတ်ခဲ့ပြီးတဲ့နောက်ဆွေးနွေးမှုဟာအပြည့်မဟုတ်ဘူးလို့သမ္မတထရမ့်က Twitter လူမှုကွန်ရက်ပေါ်မှာရေးသားခဲ့တာပါမြောက်ကိုရီးယားအရေးနဲ့ပတ်သက်လို့သမ္မတရဲ့ရည်တည်ချက်ကိုအင်ပြူတော်သတင်းစာရှင်းလင်းပွဲမှာ VOA ကမေးခဲ့တာမှာစီရင်နီလန်းအပါအဝင်ဖြည့်ရှင်းနိုင်မယ့်နီလန်းအလုံးကိုစဉ်းစားထားတယ်လို့အင်ပြူတော်ပြောခွင့်ရသူ Sarah Huckabee Sanders ကဖြေကြားခဲ့ပါတယ်ရှင
် VOA ဗီကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုက်ဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုက်လက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေစနေနေ့မနေ့ဖက်သတင်းများကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်ဘင်္ဂလားဒေ့ရှ်ကောက်ဆက်ဘဇာဒေသဦးချားခရိုင်ကွန်းနာဘင်္ဂလားဒေ့ရှ်လေပိုင်းတဲ့ကိုမြန်မာရဟရင်တွေဩဂုတ်လ28ရက်28ရက်နဲ့စက်တင်ဘာလ1ရက်နေ့တွေမှာအကြိမ်ကြိမ်ကျူးကျော်ဝင်ရောက်ခဲ့တဲ့ဖြစ်ရပ်တွေအတွက်ဘင်္ဂလားဒေ့ရှ်နိုင်ငံကမြန်မာနိုင်ငံကိုအပြင်းထန်ကန့်ကွက်လိုက်ပါတယ်။ကောက်ဆက်ဘဇာဒေသဟာရခိုင်ပြည်နယ်ဘက်ကထွက်ပြေးသွားတဲ့ဒုက္ခသည်တွေရှိနေတဲ့ဆိုတဲ့နေရာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာမြန်မာတန်ရုံးကိုစက်တင်ဘာလ1ရက်နေ့မှာတန်တမာရေးမှတ်ချက်ပေးပို့ပြီးကန့်ကွက်ခဲ့တာလို့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဌာနကပြောတာကိုဘင်္ဂလားဒေ့ရှ်အခြေစိုက် The Daily Star သတင်းဌာနအွန်လိုင်းသတင်းမှာဖော်ပြထားပါတယ်။စက်တင်ဘာလ1ရက်နေ့တမန်တဲမှာကိုပဲမြန်မာရဲအရင်တွေဘင်္ဂလားဒေ့ရှ်လေပိုင်းနယ်ထဲကိုကျူးကျော်ဝင်ရောက်တာ3ကြိမ်ရှိခဲ့တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဌာနကဆိုပါတယ်။အခုလိုမြန်မာရဲအရင်တွေကျူးကျော်ဝင်ရောက်တာဟာအိမ်နီးချင်းကောင်းဆက်ဆံရေးနဲ့ကန့်ကျင်မှုမရှိဘဲမလိုလားတဲ့အခြေအနေတွေစီဥတီသွားစေနိုင်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဌာနကပြောပါတယ်။လူညိုရေးကဏ္ဍမှာဘင်္ဂလားဒေ့ရှ်ဟာမြန်မာနိုင်ငံနဲ့ပူးပေါင်းဆောင်ရွက်နေပြီးဒီလိုမျိုးအချုပ်အခြာအာဏာကိုချိုးဖောက်မှုတွေဟာနှစ်နိုင်ငံကြားရှိထားတဲ့နားလည်မှုနဲ့ပူးပေါင်းဆောင်ရွက်မှုကိုထိခိုက်စေနိုင်ကြောင်းနဲ့ဒီလိုဖြစ်ရမျိုးတွေထပ်မဖြစ်အောင်ချက်ချင်းအရေးယူလှုံ့ဆော်ဖို့ဘင်္ဂလားဒေ့ရှ်ကမြန်မာကိုတောင်းဆိုထားကြောင်းလည်းဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဌာနကပြောပါတယ်။ဒါနဲ့ပတ်သက်ပြီးမြန်မာနိုင်ငံဘက်ကတုံ့ပြန်ပြောဆိုတာချက်ချင်းတွက်မလာသေးပါဘူး။ဒီတော့ဒီမှာပဲဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကမြန်မာနိုင်ငံဘက်ကနေဒုက္ခသည်တွေထောင်နဲ့ချီပြီးတောက်ကြနေတီထွက်ပြေးနေကြတော့မယ်လို့ AP သတင်းတပုတ်မှာရေးထားပါတယ်။အဲဒီဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နိုင်ငံနဲ့မဝင်နိုင်အောင်ဘင်္ဂလားဒေ့ရှ်နယ်ဂျာဆောင်တပ်ဖွဲ့တွေကတားဆီးထားတဲ့ကြားကပဲလူပေါင်းများစွာဟာရွှွန့်နှွန်ထူထပ်တဲ့လေကွင်းတွေကိုဖျက်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ဖြတ်ဝင်သွားနေကြတာတွေ့ရတယ်လို့ AP သတင်းမှာရေးထားပါတယ်။
ရခိုင်ပြည်နယ်မှာလုံခြုံရေးနဲ့လူသားချင်းစာနာကြအခြေအနေတွေရိုရွဲနေတဲ့အပေါ်စိုးရိမ်နေလို့ပြည်ထင်နိုင်ငံကပြောကြားခဲ့ပါတယ်။အရသာအမြောက်များထွက်ပြေးနေကြရတာကြောင့်လုံခြုံရေးတပ်တွေအနေနဲ့အရသာတွေအပေါ်အကြမ်းဖက်တာရပ်ဖို့လဲပြည်ထင်နိုင်ငံကြားရေးဌာနကကြေညာချက်ထုတ်ပြန်တောင်းဆိုထားပါတယ်။ပြည်ထင်အစိုးရအနေနဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးနေသူတွေကိုထောက်ခံကြောင်းလည်းဖော်ပြထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့ထွက်ပြေးလာတဲ့ရိုဟင်ဂျာတွေကိုလက်ခံဖို့လဲတိုက်တွန်းပါတယ်။အကြမ်းဖက်မှုတန်တရာကနေလွတ်အောင်နိုင်ငံရေးအဖြစ်ရှာရမှာဖြစ်ပြီးတော့မစ္စတာကိုဖီယာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုမြန်မာအစိုးရအကောင့်ထဲပေါ်ရေးကိုပြင်သစ်အစိုးရကအခိုင်အမာထောက်ခံတယ်လို့လည်းအဲ့ဒီကြေညာချက်ထဲမှာပြောကြားထားပါတယ်။ဒီသတင်းနဲ့တစ်ဆက်တည်းမှာပဲဒီတူရကီသမ္မတရီဂျက်ဒါယက်အာဒိုဝန်ကတော့ပြီးခဲ့တဲ့သတင်းပတ်အတွင်းမှာမြန်မာနိုင်ငံမှာရိုဟင်ဂျာယာနဲ့ကြီးသေဆုံးခဲ့ရမှုဟာလူမျိုးတုံးတပ်ဖြတ်မှုဖြစ်တယ်လို့ပြောကြားပါရယ်နယူးယောက်မြို့မှာလာမယ့်စက်တင်ဘာ12ရက်နေ့စမယ့်ကုလသမဂ္ဂထွေထွေညီလာခံအစည်းအဝေးတွေစတင်တဲ့အခါမှာဒီကိစ္စကိုအသေးစိတ်ဆွေးနွေးမယ်လို့သမ္မတအာဒိုဝန်ကဆိုပါရယ်မွတ်စလင်လူဦးရေရော့နေအောင်တပ်ဖြတ်ဖိနှိပ်နေတဲ့ကိစ္စကိုမွတ်စလင်ကဘာကရေငုံနှုတ်ပိတ်နေတာဟာဝမ်းနည်းစရာဖြစ်တယ်လို့လည်းတူရကီသမ္မတကတောက်ချာနေကပြောကြားခဲ့ပါရယ်အစ္စလမ်ဘာသာကိုအခြေခံတဲ့ဥပဒေတွေတူရကီမှာပြဋ္ဌာန်းအုပ်ချုပ်နိုင်ဖို့ကြိုးစားနေတယ်လို့ဆွဆွဲခံနေရတဲ့တူရကီသမ္မတအာဒိုဝန်ဟာမွတ်စလင်အတိုင်းဝိုင်းနဲ့ဆိုင်တဲ့ကိစ္စတွေမှာဥဆောင်သူတယောက်ဖြစ်နေဟိုးရင်တွေကရပ်တည်လာခဲ့တာဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကလုံခြုံရေးစခန်းတွေကိုဩဂတ်စ်လ25ရက်နေ့မှာစတင်တိုက်ခိုက်ခံခဲ့ရပြီးတဲ့နောက်လုံခြုံရေးဆောင်ရွက်စဉ်အတွင်းမှာစစ်သွေးကြ400နီးပါးတည်ဆုံခဲ့တယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကကြေညာချက်ထုတ်ပြန်ထားပါတယ်။ ARSA ရိုဟင်ဂျာအကြမ်းဖက်အဖွဲ့ရဲ့တိုက်ခိုက်မှုတွေစတင်ခဲ့ပြီးတဲ့နောက်ရိုဟင်ဂျာ 38,000 ထက်မနည်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတယ်လို့ကုလသမဂ္ဂကပြောပါတယ်။ထွက်ပြေးသူတွေအပေါ်မြန်မာလုံခြုံရေးတပ်တွေကလိုက်လံပစ်ခတ်တယ်ဆိုတဲ့ဆွဆွဲချက်တွေလည်းထွက်ပေါ်နေပါတယ်။အကြမ်းဖက်တိုက်ခိုက်သူတွေရဲ့ရန်ကြောင်ရခိုင်တိုင်းရင်းသားထောင်နဲ့ချီဟာလည်းအိုးအိမ်ပြစ်ပြီးဘေးကင်းရာကိုထွက်ပြေးခိုလုံနေကြပါတယ်ရှင်။
မေရိကန်ပြည်ထောင်စုဆန်ဖရန်စစ္စကိုမှာရှိတဲ့ရုရှားကောင်စုဝင်ရုံးကိုပိတ်ဖို့ကြာသပတေးနေ့မှာညွှန်ကြားပြီးတဲ့နောက် FBI ကစနေနေ့မှာအရေးနေရာကိုဝင်ရှာဖို့စီစဉ်တယ်ဆိုပြီးရုရှားနိုင်ငံသားရေးဌာနကဆွဆွဲပြောဆိုလိုက်ပါတယ်ဒီကိစ္စကိုအမေရိကန်ဘက်ကတော့အတည်ပြုပြောဆိုတာမရှိသေးပါဘူးအဲ့လိုရှာဖွေတာမျိုးဟာရုရှားနိုင်ငံသားရဲ့လုံခြုံရေးကိုတိုက်ရိုက်ချင်းချောက်တာဖြစ်လိမ့်မယ်လို့ရုရှားနိုင်ငံသားရေးဌာနပြောခွင့်ရအမျိုးသမီးတူဖြစ်သူမာရီယာဇာခါရိုဗာကပြောပါတယ်တန်တမန်အကာအကွယ်ရထားတဲ့ဝန်ထမ်းတွေနေထိုင်တဲ့အိမ်ငန်းတွေအပါအဝင်ဆန်ဖရန်စစ္စကိုကကောင်စီဝင်ရုံးကိုစက်တင်ဘာလ2ရက်နေ့မှာဝင်ရောက်ရှာဖွေဖို့အမေရိကန် FBI အဖွဲ့ကရည်ရွယ်ထားတယ်လို့တောက်ကြနေထုတ်ပြန်ချက်တစ်ခုမှာရုရှားနိုင်ငံခြားရေးဌာနပြောခွင့်ရဇာခါရိုဗာကပြောထားပါတယ်
မကမာဟတ်ဖျားဖို့ရောက်နေကြသူတွေဟာမကောင်းဆိုးဝါးတွေကိုဂဲနဲ့ပြစ်ပေါက်တဲ့ထုံးစံအတိုင်းမီနာအရမှာရှိတဲ့နေရန်ကြီးသုံးခုကိုဂဲတွေနဲ့ပြစ်ပေါက်ခဲ့ကြပါတယ်။မွတ်စလင်ဖျားဖို့ထောင်တဲ့ချီဟာဂဲပေါက်ပဲဝဲမှာပါဝင်ခဲ့ပြီးတဲ့နောက် Eid al Adha ဘာသာရေးပွဲတော်ကိုစတင်ခဲ့ကြပါတယ်။နွားသိုးစိတ်စတဲ့တရိတ်ဆန်တွေကိုစတဲ့ပြီးတော့ဒီ Eid al Adha ပွဲတော်ကိုဆင်နွှဲကြတာပါ။အစ္စလမ်ဘာသာမှာဒီတမန်တော်အိဗရာဟင်ကသူ့ရဲ့သားကိုလိုလိုလတ်လတ်စတဲ့ခဲ့တဲ့အထိတ်မှတ်ဖြစ်နေIt el etha ပွဲတော်ချိန်ရောက်တိုင်းမှာအခုလိုတရိတ်ဆန်တွေကိုစတဲ့ကြတာဖြစ်ပါတယ်။ Hajj ဖျားဖူးအတွက်ဒီ Saudi Arabia နိုင်ငံကိုဒီနှစ်ကမ္ဘာတဝန်းက Muslim 2,300 ကျော်လာတယ်လို့ Saudi တာဝန်ရှိသူတွေကပြောပါတယ်ရှင်။စနေနေ့နဲ့ခင်းသတင်းအစီအစဉ်ကိုကိုကျော်ကျော်သိန်းနဲ့မဆုမြတ်မွန်တို့ကတင်ဆက်ခဲ့တာပါရှင်။အခုတော့ရခိုင်ပြည်နယ်မှာလူသားချင်းစာနာမှုဆိုင်ရာကပ်ဘေးဒုက္ခကြီးရှောင်ရှားနိုင်ရေးကုလသမဂ္ဂအထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကမနေ့တောက်ကြနေ့ကတတိပေးပြောဆိုလိုက်တာနဲ့ပတ်သက်လို့ဆက်ပြီးနားဆင်ပါရှင်။ရခိုင်ပြည်နယ်မြောက်ပိုင်းပဋိပက္ခနောက်ဆုံးအခြေအနေအပေါ်တောက်ကြနေ့ကထုတ်ပြန်တဲ့ကုလသမဂ္ဂအထွေမှုချုပ်ရဲ့ကြေညာချက်နဲ့ပတ်သက်လို့အတွင်းမှုချုပ်ရုံးရဲ့ပြောခွင့်ရအမျိုးသမီးအီရီကန်နီကိုကအခုလိုပြောပါတယ်
The Secretary General was deeply concerned by the reports of excesses during the security operations conducted by Myanmar Security
Forces. ရခိုင်ပြည်နယ်ထဲမှာမြန်မာလုံခြုံရေးတပ်တွေဟာနယ်မြေရှင်းလင်းရေးဆောင်ရွက်စဉ်မှာအင်အားအလွန်အကျွံအသုံးပြုနေတဲ့ဆိုတဲ့သတင်းတွေကြောင့်အတွင်းမှုချုပ်အနေနဲ့အလွန်ပဲစိုးရိမ်မကင်ဖြစ်မိပါတယ်။ဒါအပြင်လူသားချင်းစာနာမှုဆိုင်ရာကပ်ဘေးဒုက္ခကြီးကိုရှောင်ရှားနိုင်ဖို့အခြေအနေတွေကိုထိထိန်သိမ့်သိမ့်နဲ့ကင်တွယ်ဖြေရှင်းဖို့လည်းအတွင်းမှုချုပ်ကတိုက်တွန်းပါတယ်။ဒါ့အပြင်အတွင်းမှုချုပ်ရဲ့ကြီးညာချက်မှာပဋိပက္ခကြောင့်ဒုက္ခရောက်ကြသူတွေကိုလိုအပ်တဲ့အကူအညီပေးပြီးလုံခြုံရေးဆောင်ရွက်ပေးဖို့အပြင်ကုလသမဂ္ဂအပါအဝင်သူနဲ့လက်တွဲလုပ်ကိုင်နေတဲ့အဖွဲ့အစည်းတွေဘက်ကအသင့်ဖြစ်နေတဲ့လူသားချင်းစာနာမှုဆိုင်ရာအထောက်ပံ့တွေကိုတိုးချဲ့ပေးနိုင်ဖို့မြမအစိုးရမှတာဝန်ရှိကြောင်းထောက်ပြထားပါတယ်မြန်မာဆိုရနဲ့တက်မတော်ဘက်ကတော့ကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတချို့အပါအဝင် INGO NGO အဖွဲ့တွေကနေအကြမ်းဖက်သမားတွေကိုအကူအညီပေးခဲ့တယ်ဆိုတဲ့အထောက်အထားအချက်လက်တွေတွေ့ရှိထားတယ်ဆိုတဲ့ဆွဆွဲချက်အပေါ်မှာကုလသမဂ္ဂအတွင်းမှုချုပ်ရုံးရဲ့တုံ့ပြန်ချက်ကိုမေးကြည့်တော့
We operate on humanitarian principles which means we you know provide aid and assistance to civilians based on their
ကျမတို့အနေနဲ့ကလူသားချင်းစာနာမှုဆိုင်ရာမူရိအတိုင်းလိုက်နာဆောင်ရွက်တာပါအစားအစာဆေးဝါးနဲ့အကူအညီတွေလိုအပ်နေတဲ့အရတားတွေကိုပဲထောက်ပံ့ပေးနေခြင်းသာဖြစ်ပါတယ်
။ဟုတ်ကဲ့ဒါဆိုမြန်မာအစိုးရဘက်ကရောရခိုင်ပြည်နယ်မြောက်ပိုင်းမှာကုလသမဂ္ဂရဲ့အကူအညီနဲ့အထောက်ပံ့တွေကိုလိုအပ်နေတဲ့သူတွေစီရောက်နိုင်ဖို့ဆက်ပြီးတော့ခွင့်ပြုထားလာရှင
်။ You know in northern Rakhine we do have a presence we relocated some people you know out of
ရခိုင်ပြည်နယ်မှာကျမတို့ဝန်ထမ်းတွေဆက်ပြီးတော့ရှိနေပါတယ်။ဒါပေမဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်တချို့ကတော့သူတို့ရဲ့လုံခြုံရေးအရာအဲ့ဒီဒေသရဲ့အပြင်ဘက်မှာပြန်ပြီးနေရာချထားပါတယ်။လက်ရှိအဲ့ဒီမှာကုလသမဂ္ဂဝင်တဲ့အရေးအတွက်ဘလောက်ရှိနေတယ်လဲဆိုတာလုံခြုံရေးအရာကျမတို့ပြောပိုင်ခွင့်မရှိပါဘူး။ကျမတို့ဝန်ထမ်းတွေရဲ့လုံခြုံရေးအတွက်အသေးချာဆောင်ရွက်ပေးဖို့အတွက်မြန်မာအစိုးရနဲ့ဆက်သွယ်ပြောဆိုထားပါတယ်
။အခုလိုကုလသမဂ္ဂတွင်းမှုချုပ်ရုံးအနေနဲ့ဒီရခိုင်ပြည်နယ်မြောက်ပိုင်းကအခြေအနေနဲ့ပတ်သက်လို့သတင်းအချက်လက်တွေကိုရောဘလို့ရရှိပါလဲရှင
်။ But we have several agencies working on both sides.
Okay.
You know, so you know we have for example WFP, UNHCR.
Bangladesh နဲ့မြန်မာနယ်စပ်နှစ်ဖက်လုံးမှာကုလသမဂ္ဂရဲ့ agency အများအပြားအလုပ်လုပ်နေပါတယ်။ WFP, UNHCR, IOM စတဲ့အဖွဲ့အစည်းတွေကအဲ့ဒီကနယ်စပ်တွေမှာအတူတူတွဲလုပ်နေကြတာပါ။အဲ့ဒီကနေကျမတို့အချက်အလက်တွေရရှိပါတယ်
။ Bangladesh ဘက်ကမကြသေးခင်ကရောက်ရှိလာတဲ့မြန်မာနိုင်ငံကဒုက္ခသည်တွေအရေးအတွင်းမှုချုပ်ရဲ့ကြီးညာချက်မှာဖော်ပြထားတာနဲ့ပတ်သက်လို့တော့ Irriganiko ကအခုလိုပြောပါတယ်။
Secretary General appreciates the efforts of the Bangladesh authorities and communities to meet the dire needs of recent arrivals.
ဒုက္ခသည်တွေအရေးတကြီးလိုအပ်နေတဲ့အကူအညီတွေပံ့ပိုးပေးနိုင်ဖို့ Bangladesh အာဏာပိုင်တွေနဲ့လူမှုအဖွဲ့အစည်းတွေစ조사လှုပ်ဆောင်ပေးနေကြတာကိုအတွေ့အမှုချုပ်ကလေးစားအသိအမှတ်ပြုပါရယ်။ဒါ့အပြင်ကုလသမဂ္ဂအပါအဝင်လက်တွဲဆောင်ရွက်နေတဲ့အဖွဲ့အစည်းတွေကထောက်ပံ့တဲ့အကူအညီတွေကို ဒုက္ခသည်တွေဘက်ကရရှိစေမယ့်အခွင့်အလမ်းတွေတည်ကြအောင်ဆောင်ရွက်ပေးဖို့အတွက်လည်းဘင်္ဂလားဒေ့ရှ်အစိုးရကိုအတွေ့အမှုချုပ်ကတိုက်တွန်းထားပါတယ်
။ရခိုင်ပြည်နယ်မှာအကြမ်းဖက်မှုဖြစ်ပွားစေတဲ့ရှုပ်ထွေးလာတဲ့အခြေခံအကြောင်းရင်းတွေကိုဖြေရှင်းရမှာဗတ်ပေါင်းစုံပါဝင်ပြီးလက်တွေ့ကျတဲ့ချိကတ်မှုအရေးတကြီးလိုအပ်နေကြောင်းလက်ရှိအခြေအနေကမီးမောင်းထိုးပြနေတယ်လို့လည်းအတွေ့အမှုချုပ်ကသူ့ရဲ့အကြေညာချက်မှာထောက်ပြထားပါတယ်။ဒါအပြင်ကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့အစည်းအခမ်းစာပါအကြံပြုချက်တွေကိုမြန်မာအစိုးရအနေနဲ့ထိထိရောက်ရောက်အကောင့်ထဲပေါ်ဖို့အတွေ့အမှုချုပ်ကတိုက်တွန်းထားပါတယ်ရှင
်ဆက်လက်ပြီးတော့ရခိုင်အရေးအိန္ဒိယကဘယ်လိုကူညီနိုင်တယ်လဲဆိုတာကိုပြောပြမှာပါအိန္ဒိယဝန်ကြီးချုပ်နရိန္ဒရာမိုဒီရဲ့မြန်မာနိုင်ငံခီးစဉ်အတွင်းမှာမြန်မာနိုင်ငံကရခိုင်ပြည်နယ်လက်ရှိအခြေအနေတွေနဲ့ပတ်သက်ပြီးတော့ဘယ်လိုအကူအညီပေးနိုင်မလဲဆိုတာမြန်မာအစိုးရတာဝန်ရှိသူတွေနဲ့ဆွေးနွေးသွားမယ်လို့အိန္ဒိယနိုင်ငံသားဌာနတာဝန်ရှိသူတဦးကတောက်ကြနေမှာသတင်းတောက်တွေကိုပြောပါတယ်ဒီကိစ္စမှာအိန္ဒိယနိုင်ငံအနေနဲ့မြန်မာနိုင်ငံကိုကူညီနိုင်တဲ့နည်းလမ်းတွေရှိတယ်လို့အိန္ဒိယမှာနှစ်အတော်ကြာအခြေဆိုင်နေထိုင်ခဲ့ဘူးတဲ့မြန်မာဒီမိုကရေစီရေးလှုပ်ရှားသူတဦးကလည်းသုံးသပ်ပါတယ်ကိုကျော်ကျော်သိန်းကအပြည့်စုံကိုဆက်ပြီးတော့ပြောပြမှာပါရှင်
အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဟာတရုတ်နိုင်ငံကအင်ရှင်ပြည့်လက်ခံကျင်းပတဲ့ BRICS အဖွဲ့ထိပ်သီးအစည်းအဝေးကိုတက်ပြီးတဲ့နောက်ရှေ့သတင်းပတ်အင်ကာစက်တင်ဘာလ5ရက်နေ့နေပြည်တော်ကိုရောက်လာမှာပါ။နှစ်ရက်ကြာအခုခီးစဉ်တွင်နိုင်ငံတော်တမင်ခံပုဂ္ဂိုလ်နှင့်နိုင်ငံသားရေးဝန်ကြီးဒေါက်ဆန်းစုကြည်အပါအဝင်မြန်မာဆွေးနွေးအဖွဲ့ထိပ်တန်းခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးဖို့ရှိပါတယ်။ဒီလိုဆွေးနွေးတာတွေမှာရခိုင်ပြည်နယ်ကလက်ရှိအခြေအနေတွေကိုကင်တွယ်ဖြေရှင်းတဲ့နေရာမှာအိန္ဒိယဘက်ကဘယ်လိုကူညီပံ့ပိုးနိုင်မလဲဆိုတာကိုဆွေးနွေးဖို့ရှိတယ်လို့အိန္ဒိယနိုင်ငံသားရေးဌာနအကြီးအကဲတာဝန်ရှိသူတို့ဖြစ်တဲ့ဆရီပရိယာရင်္ဂနာသန်ကသတင်းတော့တွေကိုပြောတာပါ။အိန္ဒိယအနေနဲ့ဘာတွေကူညီလှုပ်ဆောင်နိုင်မလဲဆိုတာနဲ့ပတ်သက်ပြီးအိန္ဒိယမှာနှစ်ပေါင်းများစွာအခြေစိုက်ပြီးတော့မြန်မာဒီမိုကရေစီရေးလှုပ်ရှားလှုပ်ဆောင်ခဲ့သူဒေါက်တာတင့်ဆွေကအခုလိုမြင်ပါတယ်
။ကျွန်တော်နှစ်ချက်မြင်ပါတယ်။ပထမတစ်ချက်ကတော့ဟိုအရင်ကတည်းကလှုပ်ပြီးသားဖြစ်တဲ့ဒီထောက်လိုက်ရေးသတင်းအချက်လက်တွေကိုဖလှယ်တဲ့အဆင့်ကိုအိန္ဒိယဘက်ကလှုပ်ပြီးနိုင်တယ်လို့ယူဆပါတယ်။ဒုတိယတစ်ချက်ကတော့တန်တမာရေးပေါ့နိုင်ငံတကာမှာမနိုင်ငံအခုဖြစ်ပျက်တွေပေါ်မှာပြစ်တင်ရှုတ်ချမှုတွေတချို့ရတယ်ဆိုတော့တစ်ဖက်သက်ပြစ်တင်ရှုတ်ချမှုတွေရှိနေတဲ့ပေါ်မှာအိန္ဒိယဟာမြန်မာနိုင်ငံအစိုးရနဲ့တသားတည်းလိုက်ပြီးတော့တန်တမာရေးရဆောင်ရွက်နိုင်တယ်လို့ကျွန်တော်ထင်မြင်ပါတယ်ခင်ဗ
ျ။ရခိုင်ပြည်နယ်မှာဖြစ်တဲ့အကြမ်းဖက်တိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးအိန္ဒိယကပြစ်တင်ရှုတ်ချထားပါတယ်။တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပြီးခဲ့တဲ့ဇူလိုင်လကအိန္ဒိယနိုင်ငံကိုတွားရောက်ခဲ့ချိန်ကလည်းဘင်္ဂလားဒေ့ရှ်နဲ့ဇာတ်ရောင်းနဲ့တရုတ်နဲ့နယ်စပ်မြန်မာနိုင်ငံအရှေ့မြောက်ပိုင်းဒေသတွေမှာလက်နက်ကင်ပုံကံမှုတွေကိုတိုက်ခိုက်တာမှာထောက်လိုင်းဆိုင်ရာပူးပေါင်းဆောင်ရွက်ဖို့သဘောတူခဲ့ကြပါသေးတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကဖြစ်ရပ်တွေနဲ့ဆက်ဆက်ပြီးနိုင်ငံအများပြားပေါ်မှာတည်ရောက်မှုရှိတယ်လို့ဆရီပရိယာရင်္ဂနာတန်ကပြောပေမဲ့အဆုံးတစ်နေ့မှာတော့အဲ့ဒီအခြေအနေကိုမြန်မာအစိုးရကကင်တွယ်ဖြေရှင်းရမှာပဲဖြစ်တယ်လို့ပြောပါတယ်။အိန္ဒိယနိုင်ငံမှာမြန်မာနိုင်ငံရခိုင်ပြည်နယ်ဘက်ကနေထွက်ပြေးသွားတဲ့ဒုက္ခသည်4000လောက်ရှိနေပြီးအဲ့ဒီဒုက္ခသည်တွေကိုပြန်ပို့မယ်လို့ပြီးခဲ့တဲ့လအတွင်းအိန္ဒိယကကြေညာခဲ့ပါသေးတယ်။အဲ့ဒီဒုက္ခသည်တွေပြန်ပို့မယ်ကိစ္စကိုနိုင်ငံတကာလိုက်နာလှုပ်ဆောင်ရမယ့်တာဝန်တွေအတိုင်းလှုပ်သင့်တယ်လို့ဆိုပြီးအိန္ဒိယအနေနဲ့ပြန်ပြီးစဉ်းစားသုံးသပ်ပေးဖို့လူ့အခွင့်အရေးစောင့်ကြည့်လေ့လာရေးအဖွဲ့နဲ့နိုင်ငံတကာလူငင်းချမ်းသာကွင်းအဖွဲ့အပါအဝင်လူ့အခွင့်အရေးအဖွဲ့တွေကအိန္ဒိယအစိုးရကိုတောင်းဆိုထားပါတယ်။ဒါပေမဲ့လည်းတရားမဝင်ရွှေ့ပြောင်းဝင်ရောက်မှုဆိုင်ရာစိုးရိမ်ချက်တွေရှိတာနဲ့အမျှအိန္ဒိယဥပဒေပေါ်မှာအခြေခံပြီးတော့ကာလရှည်ကြာကင်ဆွဲလာတဲ့ခိုင်မာတဲ့လုံထုံးလုံနည်းတွေရှိထားပြီးသားဖြစ်တာကြောင့်အဲ့ဒီအတိုင်းဆက်ပြီးလိုက်နာလှုပ်ဆောင်သွားမှာဖြစ်ပြီးဘယ်လိုအပြောင်းအလဲမျိုးမှရှိမှာမဟုတ်ဘူးလို့မစ်ရန်ကနာတန်ကပြောပါတယ်။အိန္ဒိယနိုင်ငံဟာတခြားနိုင်ငံကလာနေသူတွေပေါ်လူသားချင်းစာနာတဲ့စိတ်ဓာတ်အခြေခံအပြည့်ရှိပါတယ်လို့ဒေါက်တာတင့်ဆွေကပြောပါတယ်
။ဘယ်နိုင်ငံကလာလာသူကဒုက္ခသည်ဒီအပေါ်မှာအဲသူကဟိုစာနာထောက်ထားမှုနဲ့အများအားကြီးပါတယ်ဘယ်နိုင်ငံကလာလာဖြစ်ပါတယ်အဲ့တော့သူတို့ရဲ့လုံခြုံရေးအတွက်သာလေအဲလူမျိုးစုတွေအဲ community တွေကိုစုပြီးတော့သူကတောက်ထောက်ကြည့်တဲ့အဆင့်သာရှိပြီးတော့အာဒုက္ခသည်တွေအပေါ်မှာတော့ဘယ်ဘာသာကိုကိုကိုကွယ်ဘယ်နိုင်ငံကလာလာသူကတော့ဟိုစာနာထောက်ထားမှုနဲ့ကြည့်တဲ့အတွက်ဟိုစိုးရင်စရာတိတော့မရှိဘူးခင
်ဗျအိန္ဒိယနိုင်ငံမှာရောက်နေတဲ့မြန်မာနိုင်ငံကထွက်ပြေးသွားတယ်လို့ဆိုသူတွေကိုအိန္ဒိယကိုယ်တိုင်ကဒုက္ခသည်ဖြစ်တရားဝင်အသိအမှတ်ပြုမထားပေမဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီး UNHCR ရဲ့အိန္ဒိယနိုင်ငံဆိုင်ရာယူကအကူအညီပေးဖို့ကိုတော့ခွင့်ပြုထားတာပါ။အိန္ဒိယနိုင်ငံဟာ1950ခုနှစ်ဒုက္ခသည်ဆိုင်ရာသဘောတူစာချုပ်ကိုလက်မှတ်ထိုးမထားသလိုဒုက္ခသည်များရဲ့အဆင့်အတန်းနဲ့ဆက်စပ်သောစီကံသတ်မှတ်ချက်များဆိုင်ရာ1969ခုနှစ်သဘောတူစာချုပ်ကိုလည်းလက်မှတ်ထိုးမထားပါဘူး။ ဝန်ကြီးချုပ်မိုဒီရဲ့အခုခီးစဉ်အတွင်းမှာတော့ငလျင်တန်တဲ့ပကံဖျားတွေပြုပြင်ထင်းထင်းရင်းဆိုင်ရာနားလည်မှုစာချုပ်လွန်တရက်ကိုလည်းလက်မှတ်ရေးထိုးဖို့ရှိပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းပြောပြသွားတာပါအခုလို VOA မြန်မာပိုင်းကတင်ဆက်နေတဲ့စနေနေ့နက်ခင်းအစီအစဉ်ကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းတိုက်ရိုက်နားဆင်နိုင်ကြပါတယ်နားဆင်အားပေးကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်ရှင်မြန်မာနိုင်ငံအပါအဝင်အာရှဒေသတဝန်းကနိုင်ငံအတော်များများဟာမုတ်တုံရာသီရောက်လာတိုင်းဆိုးရွားတဲ့ရာသီဥတုတန်းကိုနှစ်စင်လိုခံစားနေရတာပါအခုရပိုင်းအတွင်းမိုးကြီးရေရှမ်းမှုတွေကြောင့်အိန္ဒိယနဲ့နီပေါနိုင်ငံတွေမှာလူတွေတိမ့်နေချီပြီးရေဘေးဒုက္ခကြုံနေရပါတယ်ကိုကျော်အောင်လွင်ကဆက်ပြီးတော့ပြောပြမှာပ
ါအခုရပိုင်းနေ့အတွင်းမုတ်တုံမိုးတွေအကြီးကျယ်ရွာပြီးတော့ရေကြီးမှုတွေဖြစ်ခဲ့လို့နီပေါနိုင်ငံမှာလူ149ဦးသေဆုံးပြီး29ဦးပျောက်ဆုံးနေပါတယ်လူနေအင်ဂျင်နှစ်သိန်းခွဲလောက်လဲထိခိုက်ပျက်စီးခဲ့ရပါတယ်။အခုတော့နေရာတော်တော်များများမှာရေတွေပြန်ကျနေပြီဆိုပေမဲ့လည်းရေကြီးခဲ့တဲ့ဒဏ်တွေကြောင့်အိမ်တွေပျက်စီးဆုံးရှုံးခဲ့ရတဲ့သူတွေအတွက်ပြန်လည်ထူထောင်ရေးကိစ္စတွေမှာအကြီးအကျယ်ရုန်းကန်နေရပြန်ပါတယ်။နီပေါနိုင်ငံတောင်ပိုင်းဒနုစာခရိုင်ကရေဘေးဒုက္ခသည်တဦးဖြစ်တဲ့ရာဂျီဗ်ဆေတာကအစိုးရအနေနဲ့ပြန်လည်ထူထောင်ရေးမြန်မြန်လုပ်ပေးဖို့ကိစ္စကိုဦးစားပေးလို့ဆောင်တဲ့တယ်လို့ဆိုပါတယ်။
किलो चार मिलेगा कपड़ा मिलेगा दाल मिलेगा तिरपाल मिलेगा
ကျွန်တော်တို့ဆန်2ကီလိုပဲရထားပါတယ်။ယာယီတဲလုံးနဲ့ဥပစာတွေကိုတခြားအဖွဲ့အစည်းတွေကကူညီပါတယ်။အဓိကပြဿနာကကျွန်တော်တို့အိမ်ကပြန်ပြင်လို့မရတော့တဲ့ဒီပြတ်သွားတဲ့ကိစ္စပါ။ရေဘေးဒုက္ခတွေအားလုံးအကူအညီတွေရနေတာမဟုတ်ပါဘူး။ကျွန်တော်တို့အသက်မတည်ပဲကြံခဲ့ရဲဆိုပေမဲ့အိမ်တွေပြန်စောင့်နိုင်ဖို့အကူအညီတွေလိုနေပါသေးတယ်။အဲဒါကြောင့်အစိုးရကကူညီဖို့ကျွန်တော်တို့တိုက်တွန်းနေတာပါ။အ
ိန္ဒိယနိုင်ငံနဲ့ကပ်ရက်ရှိတဲ့နီပေါနိုင်ငံတောင်ပိုင်းကခရိုင်တွေဟာရေကြီးတဲ့တံကိုအဆိုးဆုံးခံခဲ့ကြရတာပါတက်တော်ပြုံတိမှုနဲ့ဆင်းရဲမွဲတေမှုတွေအပြင်ကြိုတင်ပြင်ဆင်မှုတွေနှဲပါတဲ့အတွက်ဒီနေရာတွေမှာတလောက်ထိရေကြီးတဲ့တံကိုဆိုးဆိုးရွားရွားခံခဲ့ရတာလို့ကြွန့်ကျင်သူတွေကဝေဖန်ကြပါတယ်ပြီးခဲ့တဲ့နှစ်လအတွင်းနီပေါနိုင်ငံတောင်ပိုင်းအိန္ဒိယနိုင်ငံတဝန်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမြောက်ပိုင်းတွေမှာပြင်းထန်တဲ့မုတ်တုံမိုးတံတွေကြောင့်ရေကြီးမှုတွေမြေပြိုမှုတွေဖြစ်ပေါ်ခဲ့ပါတယ်အဲ့ဒီမှာလူတစ်ထောင်ကျော်သေဆုံးခဲ့ရပြီးလူတန်း40လောက်ကအိုးအိမ်တွေစိုက်ပျိုးရေးတွေနဲ့သူတို့ရဲ့စီးပွားရေးတွေပျက်စီးခဲ့ကြရတာပါ။အိန္ဒိယနိုင်ငံရဲ့မြို့တော်နယူးဒေလီရဲ့အရှေ့ပိုင်းစင်ကြေဘုံရပ်ကွက်တွေမှာလည်းမိုးရေအကြီးကျယ်ရွာချခဲ့ပြီးမြေပြိုမှုဖြစ်ခဲ့လို့လူနှစ်ဦးသေဆုံးပြီးတော့၅ဦးကိုကယ်တင်နိုင်ခဲ့တယ်လို့တောက်ကြနေတုန်းကအိန္ဒိယလုံခြုံရေးရဲတွေကပြောပါတယ်။အိန္ဒိယနိုင်ငံကစီးပွားရေးအချက်အချာမျိုးဖြစ်တဲ့မွန်ဘိုင်းမြို့လေရေကြီးတဲ့တံကိုဆူဆူရွာရွာခံခဲ့ရတာပါ။ရုံးတွေကျောင်းတွေလမ်းတွေရေမြုပ်ခဲ့ပြီးတော့လူ60လောက်သေဆုံးခဲ့ပါတယ်။အဲ့ဒီရေကြီးတဲ့ဒဏ်ကြောင့်နှစ်ပေါင်း118နှစ်ရှိတဲ့အဆောက်အဦတစ်ခုကြာသပတေးနေ့တုန်းကပြိုကျခဲ့လို့အဲ့ဒီနေရာထဲမှာပဲလူ33ဦးသေဆုံးခဲ့ပါတယ်။မွန်ဘိုင်းမြို့ခြေစိုက်သဘာဝပတ်ဝန်းကျင်ထိန်းသိမ်းလှုပ်ရှားသူ DB Going Car ကမွန်ဘိုင်းမြို့မှာပြီးခဲ့တဲ့7နှစ်အတွင်းသဘာဝပတ်ဝန်းကျင်ဆိုင်ရာတိုးတက်မှုဘာမှမရှိခဲ့ဘူးလို့ဆိုပါတယ
်။ For the past 12 years it seems that we have learned nothing. Nothing has actually improved.
2005ခုနှစ်မွန်ပိုင်းရေကြီးမှုအပြီးလွန်ခဲ့တဲ့12နှစ်အတွင်းကျွန်တော်တို့ဘာမှသင်ခန်းစာယူခဲ့ကြဖို့မရပါဘူးတကယ်တမ်းလက်တွေ့ဘဝမှာဘာမှတိုးတက်လာတာမတွေ့ဘူးမြို့တော်စီပင်တာယာကလည်းရင်းနှုံမြောင်းကိစ္စပြောနေတာပါပဲမွန်ပိုင်းမြို့ပြထွန်ကားရေးအဖွဲ့ကလည်းမိသည့်မြေကြီးကိုကြေကြေနဲ့နဲ့နဲ့တူးရမယ်လို့ပြောနေတာပါပဲရေတွေကိုထုတ်ပြစ်မဲ့စက်ရုံတွေဆောက်မယ်လို့ပြောနေတာပါပဲဒါပေမဲ့လည်းတကယ်တမ်းမှာမွန်ပိုင်းပြည်သူတွေအတွက်ဘာမှအထောက်ကူမရပါဘူးဒါကနှစ်စဉ်နှစ်တိုင်းကျွန်တော်တို့ကြုံနေရတဲ့တကယ်ပြဿနာပ
ါတကယ်တော့မွန်ဘိုင်းမြို့တစ်ခုတည်းနဲ့မကပါဘူးအိန္ဒိယမြို့ကြီးတွေဖြစ်ကြတဲ့ကိုလကတာဟိုက်ဒရာဘတ်စရီနဂါနဲ့ချင်းနိုင်မြို့တွေမှာလည်း2005ခုနှစ်ကနေ2015ခုနှစ်အတွင်းပြင်းထန်တဲ့ရေကြီးမှုဒဏ်တွေကိုခံစားခဲ့ကြရတာပါရေကြီးမှုတွေဟာတဖြည်းဖြည်းနဲ့အကျဉ်းကြီးအတွက်များများဖြစ်လာလိမ့်မယ်ရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေကြောင့်မုန်တိုင်းတွေဟာလည်းပိုပြီးတော့ပြင်းထန်လာမယ်အချိန်ခါမဟုတ်မိုးရွာသွန်းမှုတွေလည်းပို့ပြီးတော့ရှိလာလိမ့်မယ်လို့သိပ္ပံပညာရှင်တွေကသတိပေးနေတာပါဒါပေမဲ့လည်းအိန္ဒိယနီပေါနဲ့ဘင်္ဂလားဒေ့ရှ်အစိုးရတွေကတော့အဓိကကြတဲ့အပြောင်းလဲတွေကိုလှုပ်ဆောင်ဖို့သူတို့မှငွေမရှိဘူးလို့ဆိုနေကြပါတယ
်ကိုကျော်အောင်လေးပါရှင် VOA မြန်မာပိုင်းကနေနေ့စဉ်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်နေရမှာဒီကနေ့မနေ့အတွက်တော့အမျိုးသမီးကဏ္ဍနဲ့သိပ္ပံနဲ့ဤပညာစာရာတွေကိုမကြခင်တင်ဆက်မှာပါရှင်အခုတော့မကြခင်ကျင်းပါတော့မယ် Brist ထိပ်သီးစီဝေးရဲ့ထူးခြားချက်တွေကိုပြောပြမှာပါနိုင်ငံ၅နိုင်ငံပါဝင်တဲ့စီးပွားရေးအင်အားကောင်းစနိုင်ငံများ BRICS ထိပ်သီးစီးဝေးပွဲကိုတနင်္ဂနွေနေ့ကြာလို့ရှိရင်တရုတ်နိုင်ငံမှာကျင်းပတော့မှာပါကမ္ဘာရေးရာတွေအပေါ်အနောက်နိုင်ငံတွေရဲ့ဩစာလွှမ်းမိုးမှုကိုတံပြန်နိုင်ဖို့ BRICS နိုင်ငံတွေကသူတို့ရဲ့ပူးပေါင်းစီးပွားအင်အားကိုပြသဖို့ရည်ရွယ်တဲ့စီးဝေးပွဲလို့လည်းလေ့လာသူတွေကပြောကြပါဗျာအထူးသဖြင့်တရုတ်သမ္မတကနိုင်ငံတကာရေးရာမှာဥဆောင်နိုင်သူဖြစ်တဲ့ဆိုတာကိုကမ္ဘာအလယ်မှာပြသဖို့စူးစမ်းနေတယ်လို့လည်း သုံးသက်ချက်တွေရှိနေပါတယ်။ဘေဂျင်းမြို့တော်ကနေသတင်းတော်ဝီလျံအိုက်နဲ့စိုက်ဘောဒစ်ကူပတာတို့ပေးပို့တဲ့သတင်းတွေကိုအခြေခံပြီးတော့မဆုမြတ်မွန်ကဆက်ပြီးတင်ပြမှာပါရှင်
။ BRICS လို့အတူကောက်ခေါ်တဲ့တရုတ်၊ဘရာဇီး၊ရုရှား၊အိန္ဒိယနဲ့တောင်အာဖရိကနိုင်ငံတွေပါဝင်တဲ့စီးပွားရေးအင်အားကောင်းစားနိုင်ငံများထိပ်သီးစည်းဝေးပွဲကိုတရုတ်နိုင်ငံအရှေ့တောင်ပိုင်းရှာမိန်မြို့မှာကျင်းပမှာဖြစ်ပါတယ်။အဖွဲ့ဝင်နိုင်ငံတွေကြားသိတာတဲ့သဘောထားကွဲမှုတွေရှိနေချိန်အိရှင်တရုတ်နိုင်ငံကသူ့ရဲ့နိုင်ငံရေးနဲ့စီးပွားရေးအကျိုးအတွက် BRICS အဖွဲ့ကိုအသုံးချနေသလားဆိုတဲ့တန်တရားတွေရှိနေချိန်မှာဒီထိပ်သီးစည်းဝေးပွဲကိုကျင်းပတာဖြစ်ပါတယ်။သမ္မတ Trump အဆိုအရကအမေရိကန်ဦးစားပေးဆောင်ရွက်နေချိန်မှာတရုတ်နိုင်ငံကတော့နိုင်ငံဆောင်အကျိုးကိုဦးစားပေးလုပ်နေပါတယ်ဆိုတာပြသဖို့အခွင့်အလမ်းကောင်းအဖြစ်တွက်ထားတာသိကြတယ်လို့အမေရိကန်အခြေစိုက် Asia Pacific Center for Security Studies အဖွဲ့ကပါမောက်ခမိုဟာမာလီကပြောပါရယ်မိတ်ဆွေနိုင်ငံမဟာမိတ်နိုင်ငံသိမ့်မများတဲ့တရုတ်ကဖွံ့ဖြိုးစဲနိုင်ငံလေးတွေအလေအလတ်နိုင်ငံတွေနဲ့နိုင်ငံဆောင်ပါဝင်တဲ့ဆွေးနွေးပွဲတွေဗန်နာရဲ့အဖွဲ့အစည်းတွေကိုများနိုင်သမျှများအောင်လုပ်ဖို့စိတ်အားတန်နေတယ်လို့ပါမောက်ခမာလီက VOA ကိုပြောကြားခဲ့ပါရယ် BRICS ထိပ်သီးစည်းဝေးပွဲကျင်းပတဲ့အတွက်တရုတ်သမ္မတရှီဂျင်းပင်ကိုကမ္ဘာခေါင်းဆောင်တယောက်အဖြစ်ပို့ပြီးအမြင်ရောက်စေတယ်လို့တရုတ်ပြည်သူတချို့ကလည်းယုံကြည်နေကြပါရယ်ဒါပေမဲ့ BRICS အဖွဲ့ထဲမှာပါတဲ့ရုရှားနဲ့အိန္ဒိယနိုင်ငံတွေဘက်ကဒါကိုသဘောတူရဲ့လားဆိုတာမေးခွန်းထုတ်စရာဖြစ်ပါတယ်။အာရှအလယ်ပိုင်းနိုင်ငံတွေမှာအခြေခံအဆောက်အုံတွေတိုးတက်ဖွံ့ဖြိုးစေတဲ့တရုတ်ရဲ့ခေတ်သစ်ပိုလန်မကြီးစီမံကိန်းကိုရုရှားတို့ဘက်ကတက်တက်ကြွကြွထောက်ခံခြင်းမရှိပါဘူး။ရုရှားကိုယ်တိုင်ကအာရှဥရောပစီးပွားရေးသမဂ Eurasian Economic Union အစီအစဉ်ကိုလုပ်နေတာပါ။တခါတရုတ်နဲ့အိန္ဒိယကလည်းသဘောထားကွဲမှုတွေရှိပါတယ်။နှစ်နိုင်ငံနယ်စပ်မှာဘူတန်နိုင်ငံကဒိုကံကုန်းပြင်မြင့်ကိစ္စနဲ့ပတ်သက်လို့စည်ရေးပဋိပက္ခဖြစ်လာတော့မယ့်အထိတင်းမာမှုတွေလက်တလောမှာပဲဖြစ်ခဲ့တာပါတရုတ်အစိုးရဟာတရုတ်နိုင်ငံတည်းမှာနိုင်ငံတကာအဖွဲ့အစည်းတွေတည်ထောင်လာအောင်အခုနောက်ပိုင်းနှစ်တွေမှာအားပေးလာပါတယ် BRICS အဖွဲ့ထဲမှာတခြားနိုင်ငံတွေပိုပါဝင်လာအောင်လို့ BRICS Plus အဖြစ်နဲ့တိုးချက်ဖို့လည်းတရုတ်အစိုးရကလက်တလောမှာပဲအဆိုပြုခဲ့ပါတယ်ဒါပေမဲ့ဒီအဆိုပြုချက်အပေါ်ကြံအဖွဲ့ဝင်နိုင်ငံတွေကခိုင်ခိုင်မာမာကန့်ကွက်ခဲ့ကြပါတယ်
China want to be the leader for this organization. The other four may not necessarily agree. So that's why.
ရုပ်ကအဖွဲ့ခေါင်းဆောင်ဖြစ်ချင်တယ်။ဒါပေမဲ့တခြားလေးနိုင်ငံကလက်ခံချင်းမှလက်ခံပါပါ။ဒါကြောင့်ရုပ်ကနောက်ထပ်အဖွဲ့အစည်းထပ်ပါလောင်းတွန်းတွန်းတိုက်တိုက်လုပ်နေတာဖြစ်ပါတယ်
။တရုတ်ယောပနိုင်ငံကစီးပွားရေးတက္ကသိုလ်ကဗန်နာရေးနဲ့စီးအင်ဌာနပမောက္ခ Oliver Ree ရဲ့သုံးသပ်ချက်ပါအဖွဲ့ပို့ပြီးခိုင်မာစေဖို့ထက်တရုတ်ရဲ့အနေအထားပို့ပြီးအားကောင်းစေဖို့လို့တချို့ကလည်းပြောကြပါတယ်။တင်းငွေတွေနေ့ကနေအင်္ဂါနေ့အထိရှာမိန်မြို့မှာကျင်းပမဲ့ထိပ်သီးစည်းဝေးပွဲမှာတော့ဒီကိစ္စကိုတရုတ်အစိုးရကရှေ့တန်းတင်နိုင်မှာမဟုတ်ပါဘူး။ဒါပေမဲ့ BRICS Plus အဖြစ်နိုင်ငံတွေတိုးချဲ့ဖို့ဘာကြောင့်အရေးကြီးတယ်ဆိုတဲ့အကြောင်းတွေကိုနောက်မှထပ်ပြီးရှင်းပြဖို့လိုမယ်လို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဝန်ရီကပြောကြားခဲ့ပါတယ်။ပမောက္ခ Oliver Ree ကတော့လက်ရှိရှိနေတဲ့ BRICS အဖွဲ့ဝင်၅နိုင်ငံကြားမှာစီစီလုံးလုံးရှိစေမယ့်ကိစ္စတွေကိုရှာဖွေဖို့လိုမယ်လို့ခုလိုပြောပါတယ
်။ I think the BRIC is kind of falling apart due to many different kind of reasons.
အကြောင်းအရာတော်တော်များများကိုအခြေခံပြောရရင် BRICS အဖွဲ့ကြီးဟာပြိုကွဲနေပြီလို့ကျွန်တော်ထင်ပါတယ်။အဖွဲ့ဝင်၅နိုင်ငံအနေနဲ့အဖွဲ့အစည်းတစ်ခုတည်းမှာပဲပါဝင်မနေသင့်ပါဘူး။
အဖွဲ့ဝင်နိုင်ငံတစ်ခုချင်းစီမှာမတူညီမှုတွေအများကြီးရှိနေတယ်လို့သူကပြောပါရယ် BRICS အဖွဲ့ဟာကုန်သွယ်ရေးအဖွဲ့ကြီးမဟုတ်တဲ့အတွက် WTO ကမ္ဘာကုန်သွယ်ရေးအဖွဲ့ကြီးရဲ့ဆုံးဖြတ်ချက်တွေအပေါ်မှာလွှမ်းမိုးအောင်မလုပ်နိုင်ပါဘူး။ဒါအပြင်ဒီအဖွဲ့နဲ့ကုန်သွယ်ရေးမမျှတမှုဟာကြီးမားတယ်လို့ BRICS ရဲ့စီးပွားဘက်နိုင်ငံတချို့ကလည်းထောက်ပြနေပါရယ်။တရုတ်နဲ့စီးပွားရေးမှာသူများနိုင်ငံတွေစီကဝယ်တာထက်သူတို့ကုန်ပစ္စည်းတွေရောင်းတာပိုများတဲ့အတွက်ကုန်သွယ်ရေးမမျှတဘူးလို့ပြောကြတာပါ။ဒါပေမဲ့တရုတ်နိုင်ငံကတော့ကမ္ဘာလူဦးရေရဲ့40ရာခိုင်နှုန်းကိုကိုစားပြုထားတဲ့ BRICS အဖွဲ့ကြီးဟာအင်အားကောင်းစားဈေးကွက်တွေပို့ပြီးတိုးတက်ရမယ်ဆိုတဲ့ရည်မှန်းချက်နဲ့စီးပွားရေးပုံမခိုင်မာအောင်လုပ်နေတယ်လို့ပြောပါရယ်ဒါအပြင်နိုင်ငံတကာငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်အရေးကြီးတဲ့အခန်းကနေပို့ပြီးပါဝင်လာနေပြီလို့တရုတ်နိုင်ငံသားရေးဝန်ကြီးဝန်ဟီကပြောပါရယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6:00ခွဲရှိပါပြီ VOE မြန်မာပိုင်းရဲ့စနေနေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9:00ထိထုတ်လွှင့်နေပါတယ်အခုဆက်လက်ပြီးတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတချို့ကိုမူရင်းအာပေါ်မပြတ်ဥကြော်စန္ဒာကကောက်နှုတ်တင်ပြမှာပါရှင
်ရိုဟင်ညာတွေအကူအညီလိုအပ်နေပါတယ်ဒါပေမဲ့သူတို့ဖိနှိပ်ခံရတာဟာဒေါအောင်ဆန်းစုကြည်ကိုအပြစ်တင်စရာမဟုတ်ဘူးဆိုတဲ့ခေါင်းစဉ်နဲ့ The Washington Post သတင်းစာရဲ့ editor ဆီ Lex Raffel ဆိုသူရေးသားပြပထားတဲ့စာကိုမူရင်းအသုံးအနှုန်းတိုင်းပြန်ဆိုတင်ပြလိုပါတယ်။ထောက်ခံပြောကြားရတာလွယ်ပါတယ်။ဒါပေမဲ့အစိုးရအဖြစ်တာဝန်ယူအုပ်ချုပ်ရတာခက်ပါတယ်။မြန်မာနိုင်ငံမှာရိုဟင်ဂျာတွေဖိနှိပ်ချုပ်ချယ်ခံကြရပါတယ်။သို့တော်လည်းရိုဟင်ဂျာတွေအပေါ်မတော်မတရားမှုကိုဖုံးကွယ်ဖို့မြန်မာအစိုးရကြိုးပမ်းဆိုတဲ့အဂူလာ16ရက်နေ့ကWashington Post သတင်းစာ editor အပေါ်မှာရေးသားခဲ့တာကတော့ပြင်းထန်လွယ်နေပါတယ်။ဒေါ်ဆန်းစုကြည်ဥဆောင်တဲ့ရွေးကောက်ခံအရာသားအစိုးရဟာတကယ်တော့အုတ်ချုပ်ပိုင်ခွင့်ညှင်းပယ်ခြင်းခံထားရတဲ့အစိုးရပါ1962ကနေ2015အထိတိုင်းပြည်ကိုအုပ်စိုးလာခဲ့တဲ့စစ်တပ်ကသူတို့မူတိုင်ထိန်းထားဆဲဖြစ်ပါတယ်ခင်းဖြစ်တဲ့နေရာတွေကိုကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့လာရောက်ရေးကိစ္စညှင်းဆန်တာဟာအရာသားအစိုးရမဟုတ်ပဲစစ်တပ်သားဖြစ်ပါတယ်စစ်တပ်ရဲ့ဒီရက်ဒီရက်ကိုဗုဒ္ဓဘာသာဝင်အများစုကလည်းထောက်ခံကြပါတယ်အခုရိုဟင်ဂျာမွတ်စလင်တွေအပါအဝင်တခြားဘာသာကြားတွေကြောင့်မြန်မာပြည်သူတွေနေစရာမဲ့ဖြစ်လာလိမ့်မယ်ဆိုတဲ့ကြောက်စိတ်ကိုစီအစိုးရကဆယ်စုနှစ်များစွာမြန်မာပြည်သူတွေအပေါ်သတင်းပေးထားခဲ့ပါတယ်။ Washington Post ရဲ့ editor အဖွဲ့အနေနဲ့တရားမမျှတမှုကိုကာကွယ်ရေးသားမဲ့အစားကင်တွေရခက်ခဲတဲ့ရိုဟင်ဂျာပြဿနာကိုသတင်းစာပရိသတ်စီအောင်ပညာပေးရေးသားသင်ပါတယ်။ရှေ့မှာဒီလူတွေအပေါ်ပူကောင်းအောင်ဘယ်လိုဆက်ဆံနိုင်မလဲဆိုတာကိုပြောသင်ပါတယ်။မွတ်စလင်မဟုတ်တဲ့တခြားသောတိုင်းရင်းသားလူမျိုးစုတွေနဲ့မြန်မာစစ်တပ်အကြား1948လွတ်လပ်ရပြီးကြတဲ့ကဖြစ်လာတဲ့ပြည်တွင်းစစ်ကိုအဆုံးမသတ်နိုင်သေးသရွေ့ရိုဟင်ဂျာပြဿနာဟာလည်းဖြည့်ဆည်းမှုခက်ခဲလိမ့်မယ်ဆိုပြီးရေးသားထားပါခင်ဗျာ။ရခိုင်ပြဿနာရဲ့ကြီးမားတဲ့အန္တရာယ်ဆိုတဲ့ကောင်းစဉ်တွေဒီ Bengal Post မှာ Making Power Keep Gang ရေးသားထားတာဆက်လက်ပြီးအကျဉ်းဆုံးတင်ပြလိုပါရစေ။ရခိုင်မြောက်ပိုင်းလူမျိုးရေးစခန်း30ကိုမွတ်စလင်စစ်သွေးကြော်ရဲ့အချိန်ကြိုက်တိုက်ခိုက်တဲ့လူရဟာHurricane Eliakin တဖြစ်လဲ ERS ရဲ့လက်ချက်ဖြစ်ပါတယ်။အခုပြင်းထန်လာတဲ့အကြမ်းဖက်တိုက်ခိုက်မှုတွေဟာညဉ့်ညံရေးဖြစ်စဉ်ပါဝင်တခြားစင်ခေါ်မှုအများအပြားကိုရင်ဆိုင်နေရတဲ့မြန်မာနိုင်ငံအတွက်ဘယ်လိုဖြစ်လာနိုင်သလဲဆိုတာအဓိကစဉ်းစားမှာဖြစ်ပါတယ်။ရိုညာမွတ်စလင်တွေအများအပြားရှိနေတဲ့အထူးသဖြင့်မောင်တော်ဘူးစီတောင်ဒေသမှာတင့်မာမှုတွေလက်နက်ချီပြီးဆက်လက်ရှိနေပါလိမ့်မယ်။လူအသိုင်းအဝိုင်းတွေအကြတန်တရားတွေပုံမှုကြီးထွက်လာနိုင်ပါတယ်။လူမျိုးရေးတပ်ဖွဲ့တွေရဲ့ပူမိုအင်အားသုံးတုံ့ပြန်မှုတွေနဲ့လူဆိုင်ဝိုင်း200အကြာပဋိပက္ခတွေတောင်စတင်ဖြစ်လာနိုင်ပါတယ်။ဒီအတွက်စစ်တပ်နဲ့ ARS ရဲ့အပါအဝင်ပတ်သက်နေတဲ့ဘက်ပေါင်းစုံကထိနေမိမိလှုပ်ဆောင်ဖို့လိုအပ်ပါလိမ့်မယ်။တရားဥပဒေစိုးမိုးရေးကိုဖော်ဆောင်ပြီးအပြစ်မဲ့အရသားတွေကိုအပြည့်အဝအကာအကွယ်ပေးရပါလိမ့်မယ်။အဓိကအဖြစ်အစိုးရမှတာဝန်ရှိသလို ARS ရဲ့တောင်းကျမ်းသူတွေဘက်ကလည်းနောက်ထပ်တိုက်ခိုက်မှုတွေကိုမလုပ်ဘဲဆောင်ကျဉ်ဖို့လိုပါတယ်။ကိုဖီအနန်ရဲ့ထောက်ခံတင်ပြချက်တွေဟာဘယ်လိုဝင်ရှိနေပါစေရိုဟင်ဂျာမွတ်စလင်တွေနဲ့ရခိုင်တိုင်းရင်းသားဗုဒ္ဓဘာသာတွေကသူတို့ရဲ့အစိမတ်ပြည်နဲ့ယဉ်ကျေးမှုဆိုင်ရာကွဲလွဲချက်တွေကိုအချင်းချင်းညှိနှိုင်းလိုတဲ့စိတ်ဓာတ်ရှိဖို့ကအရေးကြီးတယ်ဆက်သဖြင့်ကြေညာထားပါတယ်ခင်ဗျာ
စခန်းပြည်မြောက်ပိုင်းမှာဖြစ်နေတဲ့ကျန်းဖက်ပြိပခါတွေနဲ့ပတ်သက်ပြီးတော့သတင်းရေးသားတင်ပြမှုတွေမှာမှန်ကန်မှုရှိဖို့လွတ်လပ်စွာသတင်းရယူနိုင်ဖို့နဲ့သတင်းသမားတွေရဲ့လုံခြုံရေးကိုတောင်းယူစီစဉ်ပေးဖို့ဆိုပြီးတော့အရက်ဖက်လူမှုအဖွဲ့အစည်းတွေရောသတင်းမီဒီယာတွေကပါလူလာတောင်းဆိုမှုတွေရှိနေပါတယ်။ရခိုင်ပြည်ပခါနဲ့ပတ်သက်လို့သတင်းရယူမှုအခြေအနေပြင်သတင်းရေးသားတင်ပြမှုတွေနဲ့ပတ်သက်လို့အခုလာမယ့်စနေညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးကြဖို့ရှိပါတယ်။ပါဝင်ဆွေးနွေးမြများလူတွေတော်ရရှင်တွေ VOE မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုမင်းမြန်လူရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ်။ VOE မြန်မာဝိုင်းဖုန်းနံပါတ်က0923822999လေးဖြစ်ပြီးတော့ email လိပ်စာက burmese@voenews.com ဖြစ်ပါတယ်။ Facebook မှာဒီ VOE မြန်မာဝိုင်းစာမျက်နှာဖြစ်တဲ့ VOE Burmese News ဆိုတဲ့စာမျက်နှာကိုသွားပြီးတော့အဲ့ဒီမှာ message ပြပို့ထားလို့လည်းရပါတယ်။ပါဝင်ဆွေးနွေးမြင်းမြန်ကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေခင်ဗျာ။
ဆက်လက်ပြီးတော့စနေနေ့နဲ့ခင်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာတန်းကတင်ပြမှာပါရှင
်ဒီနေ့မြေတွေတင်ပြမယ့် idiom အသုံးကတော့
bite the bullet
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက bite bite ကကိုက်ထားတာ the the bullet bullet ကတော့ကြည်စမ်းလို့လုံးကောက်အဓိပ္ပာယ်ရတော့စကပိုက်ခုလုံးရဲ့ထိုက်ရိုက်အဓိပ္ပာယ်ကတော့ကြည်စမ်းကိုကိုက်ထားတာပေါ့ရှင်ဒီသုံးဆင့်သက်လာတာကတော့အမေရိကန်ပြည်တွင်းစစ်တွင်းကပါ1860ခုကနေ1865ခုထိ Union တပ်သားတွေနဲ့ Confederate ပြည်နယ်တပ်သားတွေကြားပြည်တွင်းဆွေဖြစ်ကြစဉ်ပြစ်ချက်ခတ်ချက်ထိခိုက်သေးဆုံးကြရမှာအနာခံစားရတာတက်တာရအောင်မူးနေအောင်တိုက်ထားဖို့ဝစ်စကီအရက်ကလည်းမရှိဆိုတော့ခွဲစိတ်တဲ့ဆရာဝန်ကဒဏ်ရာရတဲ့စစ်သားကိုကြည်စံတောင်ကြိုက်ထားခိုင်းတဲ့သဘောပါအနာကိုအောင့်ခံတောင့်ခံနိုင်တဲ့သဘောဖြစ်ပါတယ်တနည်းတော့ကြည်စံကိုကြိုက်ပြီးတော့အံကျိတ်တဲ့သဘောဖြစ်ပါတယ် idiom သဘောရတော့ခက်ခဲတဲ့စိတ်မကောင်းစရာဖြစ်တဲ့စိတ်ထိခိုက်စရာမျိုးဖြစ်တဲ့အလုပ်ကိုမလွဲမရှောင်သာလုပ်ရမယ်ဆိုလို့ရှိရင်ဒီအသုံးကိုရည်ညွှန်းသုံးလို့ရပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Groby ရဲ့ဥပမာကိုနားဆင်ကြကြရအောင်
When the demand was down, U.S. automakers had to bite the bullet and cut jobs.
When the demand was down, U.S. automakers had to bite the bullet and cut jobs. When the demand was down, U.S. automakers had to bite the bullet and cut jobs. When the demand was down, U.S. automakers had to bite the bullet and cut jobs.
When the demand was down, U.S. automakers had to bite the bulletand cut jobs.
မလွဲမရှောင်သာအန်ကျိတ်လုပ်ရတော့မယ်ဆိုရင်ဘယ်လိုပြောမလဲ?
Bite the bullet.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒေါ်လာလတ်တန်းတင်ဆက်နေတဲ့ American 3 English စာအစီအစဉ်ကို VOA မြန်မာပိုင်းရုပ်သံရဲ့တနင်္လာနေ့ညနေခင်းအစီအစဉ်ဒီမှာကြည့်ရှုအားပေးနိုင်ကြပါတယ်ရှင်။အခုဆက်လက်ပြီးတင်ပြမယ့်အမျိုးသမီးကဏ္ဍမှာတော့ American အမျိုးသမီးတွေတန်းတူအခွင့်အရေးရရှိဖို့ကြိုးပမ်းမှုနဲ့ပတ်သက်ပြီးတမိုင်းမှာတည်တည်နဲ့အထင်ကရစွမ်းဆောင်ချက်တွေအကြောင်းကိုဒေါ်လာလတ်တန်းကစူးစီးတင်ပြထားပါတယ်ရှင် You can bend but never break me cause it only serves to make me more determined to achieve my final goal
ဒီရစီပါကျမအခွင့်ရေး50စီစတူရတဲ့ရာစုဖြစ်စေရပါမယ်လို့ပြောခဲ့သူကတော့ပွယ်လွန်လေးပြီးဖြစ်တဲ့နယူးယောက်ဒီမိုကရက်အောက်လွှတ်တော်မှဘယ်လာအက်ဘ်ဆက်ပဲဖြစ်ပါလေအမျိုးသမီးရေးလှုပ်ရှားမှုကိုထောက်ခံသူအောက်လွှတ်တော်မှဘယ်လာအက်ဘ်ဆက်ရဲ့ကြိုးပမ်းမှုကြောင့်1980ခုနှစ်မှာအမေရိကန်လွှတ်တော်ကဩဂုတ်လ26ရက်နေ့ကို Women's Equality Dayမြို့မိများတန်းတူခွင့်ရင်းနေ့ဖြစ်တတ်မှတ်ပြီးကြတာဖြစ်ပါတယ်။အောက်ကလ26ရက်ကိုရွေးရခြင်းအကြောင်းကတော့1848ခုနှစ်ကနယူးယောက်ပြည်နယ်ဆနကာဖောလ်စ်ရှိကဘာပေါ်မှာပထမဦးဆုံးမြို့မိအခွင့်ရေးညီလာခံကနေတည်တည်ခဲ့တဲ့1920ခုဖွဲ့စည်းပုံခြေကံဥပဒေပြင်ဆင်ချက်19အရအမျိုးသမီးများမဲပေးပိုင်ခွင့်ရရှိတဲ့အထိမ်းအမှတ်နေ့ကြောင်းလည်းဖြစ်ပါတယ်။1998ခုဧပြီလမှာအသက်89နှစ်အရွယ်မှာကွယ်လွန်ခဲ့တဲ့မြို့မိများအခွင့်အရေးကိုကြိုးပမ်းဆောင်ရွက်ပေးခဲ့သူဘယ်လာအက်ဘ်ဆက်ဟာရှီနီတူနိုင်ငံရေးသမားတူလည်းဖြစ်ပါတယ်။သူ့အနေနဲ့1980ခုဒီမိုကရက်ပါတီကနယူးယောက်အောက်လွှတ်တော်မှဖြစ်လာစဉ်ကထိုစဉ်အောက်လွှတ်တော်မှအမှတ်435ဦးနဲ့9ဦးသာအမျိုးသမီးရှိခဲ့တာဖြစ်ပါတယ်။အထက်လွှတ်တော်မှဥယေတရာအနည်းအမျိုးသမီးဥယေရာကဘယ်လောက်ရှိပါလဲဆိုတာကိုဘယ်လက်အက်ဘ်ဆက်ကမေးခွန်းထုတ်ခဲ့တာကတော့
There is not even one woman among the 100 US senators
ထက်လွှတ်တော်မှတရာအနည်းအမျိုးသမီးတဦးမှမရှိပါဘူးဒီလိုအခြေအနေမျိုးဟာမတရားဘူးဆိုတာကိုအမျိုးသမီးရောအမျိုးသားတွေရောနိုင်ငံရေးပါတီကြီးတစ်ခုစလုံးကပါရှုမြင်ထားကြပါတယ်လို့ဘယ်လက်အက်ဘ်ဆက်ကပြောသွားတာဖြစ်ပါတယ်ခုလက်ရှိမှာတော့အမေရိကန်ထက်လွှတ်တော်မှာအမျိုးသမီးအမတ်22ဦးရှိပြီးအောက်လွှတ်တော်မှာတော့အမျိုးသမီးအမတ်84ဦးရှိလာပြီးဖြစ်ပါတယ်။အောက်လွှတ်တော်အမတ်ဘယ်လာအက်ဘ်ဆက်ဟာအမျိုးသမီးများတန်းတူအခွင့်အရေးရရှိဖို့ယုံကြည်မှုကြီးမားစွာနဲ့လှုံ့ဆော်ခဲ့ရမှာတတ္တိရှိရှိအပေါင်းအရင်းတန်တန်နဲ့ပ ောကြားခဲ့တာတွေနဲ့အမှတ်တရတွေအများကြီးရှိပါလေတခုကတော
့ A woman's movement is a movement of all women and fundamental
မြို့သမီးလှူရှာမှုဟာအမျိုးသမီးအလုံးကိုကုစားပြုတာဖြစ်ပါလေမြို့သမီးလှူရှာမှုမှာအရေးကြီးတာကမြို့သမီးအလုံးတစုတစည်းတည်းထွက်လာကြပြီးအတွေ့ခေါ်တွေကိုဖလှယ်ကြမယ်တွေ့ကြုံနေရတဲ့ပြဿနာတွေကိုဝိုင်းဝန်းဖြေရှင်းကြဖို့ဖြစ်ပါတယ်လို့သူကပြောသွားတာဖြစ်ပါတယ်။ဒါအပြင်အမျိုးသမီးများကြုံတွေ့နေရတဲ့ပြဿနာတွေနဲ့ပတ်သက်လို့လေသူက
It's our problems. It's ours. It's us. It's our today. And more than today, it's our tomorrow.
အမျိုးသမီးတွေရဲ့ပြဿနာဟာကျမတို့အားလုံးနဲ့ဆိုင်ပါတယ်။ကျမတို့ရဲ့မျက်မှောက်ကာလအတွက်သာမဟုတ်ပါဘူး။အနာဂတ်အတွက်လည်းဖြစ်ပါတယ်။ဒီကနေ့ကျမတို့စုဝေးတာဟာအနာဂတ်ဘဝရှိရေးအတွက်ဖြစ်ပါလေ။ကျမတို့အတွက်ကျမတို့နေထိုင်နေတဲ့လူမှုအဖွဲ့အစည်းအတွက်ကျမတို့ရဲ့တာသမီတွေတာသမီတွေရဲ့အတိုင်းအဝန်တွေအတွက်ပြင်သူတို့တွေရဲ့မျှော်လင့်ချက်သူတို့တွေရဲ့အနာဂတ်အတွက်လည်းဖြစ်ပါလေ။ဒါအပြင်ကျမတို့မျိုးကျမတို့ပြည်နယ်ကျမတို့နိုင်ငံအတွက်လည်းဖြစ်ပါလေလို့ Ballet Upset ကမြို့သမီးများတန်းတူအခွင့်အရေးလှုပ်ရှားမှုရဲ့အနေဒီပဲကိုပေါ်ဆောင်သွားခဲ့တာဖြစ်ပါလေ။အမေရိကန်ပြည်ထောင်စုမှာဘယ်လက်အပ်ဆက်တို့လိုအမျိုးသမီးအကျိုးတော်ဆောင်တွေကြောင့်လေကြားမှဒန်းတူအခွင့်ရေးမှာဒီနေ့တိုးတက်မှုတွေအများကြီးရရှိထားပြီးဖြစ်ပါတယ်။အမေရိကန်မှာအမျိုးသမီးဒန်းတူအခွင့်ရေးဖြစ်လာဖို့ကတော့မဲပေးပိုင်ခွင့်ရရှိရေးကနေစတင်ခဲ့တာဖြစ်တဲ့အတွက်ကြောင့်လေ1848ခုနှစ်ကကြိုးပမ်းခဲ့ကြတဲ့အမျိုးသမီးတွေရဲ့တမိုင်းကိုတင်ပြလိုပါတယ်။မော်လီမက်ဂရဂါကတော့ NBHB လို့ထုတ်ောက်ခေါ်တဲ့မြို့သမီးများရဲ့တမိုင်းတင်မှုဆိုင်ရာအဖွဲ့အစည်းကြီးကိုပူတွဲမတည်သူပြီးအမှုဆောင်ဒါရိုက်တာလည်းဖြစ်ပါတယ
် Well I think the most noted personality of the women's rights movement is in terms of women
အမျိုးသမီးများမဲပေးပိုင်ခွင့်ရရှိရေးကြိုးပမ်းမှုနဲ့ပတ်သက်လို့လူသိအများဆုံးပုဂ္ဂိုလ်ကတော့ Susan B. Anthony ပဲဖြစ်ပါတယ်သူဟာဘဝတစ်လျှောက်လုံးအမျိုးသမီးတွေမဲပေးပိုင်ခွင့်ရရှိဖို့ကြိုးပမ်းခဲ့သူဖြစ်ပါတယ်သူအနေနဲ့1804ခုနှစ်ကနယူးယောက်ပြည်နယ်ဆနကော်ဖောလ်စ်ညီလာခံမှာပါဝင်ခဲ့သူမဟုတ်ပေမဲ့အဲ့ဒီညီလာခံနောက်ပိုင်းမှာသူဟာစတင်လှုပ်ရှားခဲ့တာဖြစ်ပါတယ
်။ဆီယာမတွေဟာဆီယာတွေနဲ့ဒန်းဒူလာစာရရှိရေးအတွက်1838ခုနှစ်ကစလို့ထိုစဉ်ဆီယာမလေးဆူဇန်ဘီအန်တနီကစတင်တောင်းဆိုခဲ့တယ်လို့မြို့သမီးများမဲပေးပိုင်ခွင့်ရရှိရေးအဖွဲ့အစည်းကို1869ခုနှစ်မှာဆူဇန်ဘီအန်တနီကElizabeth Cady Stanton နဲ့အတူ New England မှာမတည်ခဲ့ကြတာဖြစ်ပါတယ်။ Elizabeth Cady Stanton ကတော့ဘယ်သူပါလဲ? Miss McGregor က
The major personality at Seneca Falls was a woman.
Seneca Falls အမျိုးသမီးများတန်းတူအခွင့်အရေးရရှိမှုဆိုင်ရာညီလာခံမှာအဓိကစွမ်းဆောင်ခဲ့တဲ့ပုဂ္ဂိုလ်ကတော့ Elizabeth Cady Stanton ဖြစ်ပါတယ်။သူကတော့စနကောဖောလ်စ်ဂျင်ညာစာရန်ကြီးကိုရေးဆွဲခဲ့သူဖြစ်ပြီးအဲ့ဒီဂျင်ညာစာရန်ကြီးမှာသူကအမေရိကန်ပြည်နယ်တွေအနေနဲ့အင်္ဂလိပ်ကိုလိုနီလက်အောက်ကနေလွတ်လပ်ရေးရရှိဖို့ဆန္ဒရှိတယ်လို့အမျိုးသမီးများကလည်းလွတ်လပ်ရေးနဲ့ကိုယ့်ခြေထောက်ပေါ်ကိုယ်ရည်တည်လို့တဲ့ဆန္ဒရှိကြတာဖြစ်ပါတယ်လို့အဲ့ဒီကြေညာစာထဲမှာရေးသားခဲ့ပါတယ
်။ကုလို1848ခုနှစ်ကစလို့ဆူဇန်ဘီအန်တနီနဲ့အလစ်ဘက်ကေဒီစတန်တန်တို့လိုအမျိုးသမီးအကျိုးတော်ဆောင်တွေရဲ့ကြိုးပမ်းမှုကြောင့်1890ခုနှစ်မှာဝိုင်ယိုမင်းပြည်နယ်မှာမြို့သမီးများမဲပေးပိုင်ခွင့်ကိုပထမဦးဆုံးရရှိခဲ့ပြီး1918ခုနှစ်မှာလည်းနောက်ထပ်ဆယ်လေးပြည်နယ်ကမဲပေးပိုင်ခွင့်ရရှိခဲ့တဲ့အပြင်1920ခုဩဂုတ်လ26ရက်နေ့မှာတော့ဖွဲ့စည်းပုံအခြေခံပြင်ဆင်ချက်16ရအမေရိကန်တနိုင်ငံလုံးအတိုင်းအတာနဲ့မြို့သမီးများမဲပေးပိုင်ခွင့်ရရှိခဲ့ကြတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာမြို့သမီးများအခွင့်အရေးလှုပ်ရှားမှုတရေတီးခဲ့တာနယူးယောက်ပြည်နယ်စနကာဖောလ်စ်ဖြစ်ပြီးအဲ့ဒီမှာဒန်းတူအခွင့်အရေးကြီးညာစာရန်ကြီးကိုစနကာဖောလ်စ်ကြီးညာစာရန်ကြီးရဲ့လို့အမေရိကန်တပိုင်းမှာ1848ခုနှစ်ကအတည်ပြုခဲ့တာဖြစ်ပါတယ်။အဲ့ဒီကြီးညာချက်ပါတချို့အချက်လက်တွေကိုတင်ပြလိုပါတယ
်။ We hold these truths to be self-evident that all men and women are created equal that they are endowed by their creator with certain
ဒီမှန်တရားတွေဟာလက်တွေ့ကြပါတယ်။မျိုးသားအမျိုးသမီးအလုံးဟာလူသားတွေဖြစ်ကြပါတယ်။ဖျားသခင်ကဖန်တီးပေးခဲ့တဲ့မွေးရာပါအခွင့်အရေးတွေရှိကြပါတယ်။အဲ့ဒီအခွင့်အရေးတွေနဲ့အသက်ရှင်နေထိုင်ခွင့်လွတ်လပ်စွာနေထိုင်ခွင့်နဲ့စိတ်ချမ်းသာမှုကိုရှာဖွေပိုင်ခွင့်တို့ဖြစ်ကြပါတယ်လို့ Seneca Falls ဂျင်ညာစာရန်ကြီးကနေကောက်နှုတ်တင်ပြထားတာဖြစ်ပါတယ်။ ဆက်ရှင်နဲ့ဆက်ကိုရစုကမြို့သမီးတွေမဲပေးပိုင်ခွင့်မရှိတဲ့အချိန်မှာအမျိုးသားတွေရဲ့ကြီးဆိုးမှုကိုထိတိမိမိစကားအသုံးနှုတ်နဲ့ကြီးညာစာတမ်းကြီးမှာဝေဖန်ထားပါတယ
် He has compelled her to submit to laws in the formation of which she had no voice
မျိုးသားတွေချမှတ်တဲ့ဥပဒေတွေကိုအမျိုးသမီးတွေကအကောင်အဆိုးပြောပိုင်ခွင့်မရှိကြပဲလက်ခံလိုက်နာကြရတယ်မျိုးသမီးတွေရဲ့ပြောရေးဆိုခွင့်တွေမြေယာပိုင်ဆိုင်ခွင့်တွေလစာဘယ်လောက်ခံစားပိုင်ခွင့်ရှိတယ်ဆိုတာကိုအမျိုးသားတွေကဆုံးဖြတ်ကြတာဖြစ်တယ်လို့ထောက်ပြထားပါတယ်ဒါအပြင်အတက်မွေးဝင်းကျောင်းနဲ့နိုင်ငံရေးမှာဆုံးဖြတ်ပိုင်ခွင့်မရှိတဲ့အခြေအနေကြောင်းကို
He has monopolized nearly all the profitable employments and from those she is permitted
အမြတ်ဆုံးကြီးမမဲ့အလားလားရှိတဲ့အလုပ်ကိုင်းတွေအလုံးနီးပါးကိုအမျိုးသားတွေကလက်ဝကြီးအုပ်ထားကြပါတယ်မျိုးသမီးတွေလုပ်ကိုင်းခွင့်ရှိတဲ့ကျန်းလုပ်ငန်းတွေကြတော့လေရတဲ့လစာကမဆိုးစလောက်ပဲရှိတာတွေ့ရတယ်လို့ Snicker Falls ကြီးညာစာတမ်းကြီးမှာထောက်ပြထားပါတယ်။ဒါကြောင့်မို့လဲအမျိုးသမီးတရားလုံးကမကျေနပ်ကြဘူးလို့လည်းကြီးညာစာတမ်းကြီးမှာထောက်ပြထားပါတယ်
။ Now, in view of this entire disfranchisement of one half the people of this country, we insist that
ခုလိုမတရားတဲ့ဥပဒေတွေ၊ဘာသာရေးနဲ့လူမှုရေးဖိနှိပ်ခံဘဝကိုမကျေနပ်ကြတဲ့နိုင်ငံရဲ့လူဦးရေတစ်ပတ်ရှိတဲ့အမျိုးသမီးတွေအနေနဲ့မွေးရပါအခွင့်အရေးညှင်းပယ်ခံကြရတယ်လို့ယူဆကြတဲ့အတွက်အမေရိကန်နိုင်ငံသားတွေအလုံးရပိုင်ခွင့်တွေခံစား권တွေကိုချက်ချင်းပေးကြဖို့တောင်းဆိုတဲ့အကြောင်းစသဖြင့်လို့ Snicker Falls တင်ညာစာတမ်းကြီးမှာဖော်ပြထားပါအကြောင်းတင်ပြရင်ဒီသတင်းပါရဲ့အမျိုးသမီးများကန္တကိုညှိကုံးချုပ်အပ်ပါတယ်ရှင
်
dollar la tan ye a myo tamii kan na ba shin akhu do taip ban ne ni pinya kan na ko dr khin myo tat ka sat pi lo tin sat ma ba
myama nai ngam ma nyam nya sa sa ne du de chi chi ma ma twe ya de chao sain ha nam me ga da chao sain phit be me a yang ma sain be ta cha a yang myo song ko twe nai de lo di lo a yang a myo myo shi de chao sain ko a lin pait de a ne tha yo a lin phaw twet lo ni ba ជីနေတဲ့အမျိုးအစားရောတွေ့နိုင်ပါတယ်။ဒီကြောက်စင်းရဲ့အယောင်အသွေးတွေနဲ့ပတ်သက်ပြီးကြောက်မြက်ပညာရှင်ဦးတင်ကျော်သားကပြောပြပေးမှာပါ။ကဘာမှာတွေ့ရတဲ့အရေးသွေးကောင်းတဲ့ကြောက်စင်းအားလုံးရဲ့80ရာခိုင်နှုန်းဟာမြန်မာနိုင်ငံကထွက်တာဖြစ်ပါတယ်။ကြောက်စင်းလို့ခေါ်တဲ့ jade မှာ nephrite နဲ့ jade တိုက်ဆိုပြီးအမျိုးအစားနှစ်မျိုးခွဲနိုင်ပါတယ်။ကြောက်စင်းမှာတန်အောက်ဆိုင်နဲ့မက်ဂနီရှမ်ပါဝင်မှုအချိုးအစားပေါ်မှာမူတည်ပြီးအယောင်အရင်အနုွာပါတယ်။တန်တက်ပိုးပြီးကြွယ်ဝလေးလေးအယောင်ရင့်လေးလေးဖြစ်ပါတယ်။အစိမ်းရဲ့မိကိုစိမ်းအနီးနဲ့အမဲယောင်ကြောက်စိမ်းတွေအထိတွေ့နိုင်ပါတယ်။မက်ဂနီရှမ်ကြွယ်ဝပြီးတန်တက်နေပါရင်တော့အယောင်ဖြော့တတ်ပါတယ်။အဖြူအစိမ်းဖြော့ကနေခင်းဖြော့ယောင်အထိရှိတာပါ။ဒီထဲမှာတန်ပိုးအကြီးဆုံးအဖြစ်သတ်မှတ်ကြတဲ့အယောင်ကမြအစိမ်းယောင်လို့ဦးတင်ကျော်တန်ကပြောပါတယ်။
ကျောက်စင်းရောင်တော့သူကအကောင်းဆုံးရောင် Emerald Green ကမြားစင်းရောင်အကောင်းဆုံးလို့သတ်မှတ်ပါတယ် internationally အများနားလဲတာမျိုးပေါ့အဲ့တော့မြားစင်းရောင်ဆိုတာအစိမ်းအဖြောင့်မဟုတ်ဘူးသူကလေအပြာနဲ့နည်းလေးငွေ့တဲ့အစိမ်းရောင် Emerald အကောင်းဆုံးရောင်ကြတော့ညှို့တဲ့ခါကျဘယ်လိုပြောလဲဆိုတာ grass green color လို့သူကသုံးပြန်တယ်တကယ်မြက်ခင်းစင်းရောင်ပေါ့နော်အဲ့တော့အစိမ်းကအစိမ်းအဖြောင့်မဟုတ်ဘူးအပြာနဲ့ငွေ့တဲ့အစိမ်းမျိုးဖြစ်ပါတယ်အဲ့ဒါအကောင်းဆုံးလို့သတ်မှတ်ပါတယ်ကျောက်စင်းမှာအယောင်အနေနဲ့ပေါ့နော်
အစိမ်းရောင်ရှိတဲ့ကြောက်စိမ်းတပွင့်ဖြစ်ပေမဲ့တံပိုးသတ်မှတ်တဲ့အခါမှာတော့အယောင်တစ်ခုတည်းပေါ်မှာမူတည်မနေဘူးလို့လည်းပြောပါတယ်
။ကြောက်စိမ်းရဲ့တံပိုးကြတော့အယောင်တစ်ခုတည်းပေါ်မှာလည်းဆုံးဖြတ်တာမဟုတ်ပါဘူး။ကျွန်တော် transparency အလင်းပေါက်မှုအောင်မှလည်းမူတည်ပြီးဆုံးဖြတ်ပါတယ်။ဆိုလိုတာကြောက်စိမ်းဆိုတာအလင်းပေါက်တဲ့တွင်းတွင်မျိုးမဟုတ်ပါဘူး။သူကအလင်းမှုန်နဲ့အလင်းပေါက်လို့နီးပါပဲရှိပါတယ်။ကြောက်စိမ်းတပွင့်ကိုမှလူပြောက်ကကြောက်စိမ်းလာပြတယ်။အဲ့ကြောက်စိမ်းကအလင်းပေါက်နေတယ်နော်ပရမနာနီလာလို့အဲ့ဒါဆိုကြောက်စိမ်းလုံးဝမဟုတ်တော့ပါဘူး။သူကအလင်းမှုန် translucent အဆင့်လောက်ပဲရှိပါတယ်။အလင်းပေါက်လို့နီးပါပဲရှိပါတယ်အလွန်ဆုံး semi transparent အလောက်ကြီးပဲရှိပါတယ်။အဲ့တော့သူက semi transparent ဖြစ်မယ်။ emerald green color ဖြစ်မယ်ဆိုတာအကောင်းဆုံးကြောက်စိမ်း imperial jade ပေါ့နော်။ကျွန်တော်ဗမာလိုတော့အရေးကြောင်းလို့ခေါ်ပါတယ်။အဲ့လိုသတ်မှတ်ပါတယ
်။အစိမ်းရောင်မဟုတ်တဲ့ကြောက်စိမ်းရဲ့တခြားအရောင်တွေကဘာအရောင်တွေပါလဲ
။ကြောက်စိမ်းကသူကခရမ်းရောင်ဖြစ်နိုင်ပါတယ်။ခရမ်းရောင်ကသူကဘာလို့ခရမ်းရောင်ဖြစ်တာလဲဆိုရင်တော့သူ့မှာ manganese dust နည်းနည်းပါလို့ရှိရင်ခရမ်းရောင်ဖြစ်ပါတယ်။အဲခရမ်းရောင်မှလည်းဘာကွဲပြားသေးလဲဆိုအပြာနည်းနည်းလေးပူတန်းတဲ့ခရမ်းရောင်ရှိနိုင်တယ်။ အနီးနည်းနည်းပူတန်းနဲ့ခင်းအောင်ရှိနိုင်ပါတယ်အဲ့တော့အခုလက်တလုံးမှာတော့အနီးတန်းနာနဲ့အပြတန်းနာဆိုအနီးတန်းနာကိုလူကပူကြိုက်ပါတယ်เนาะကျွန်တော်ဗမာလူပြောမယ်ဆိုတော့မယန်းရောင်နဲ့ခင်းအောင်လို့အဲ့လိုခွဲလို့ရတယ်လို့ဖြစ်ပါလိမ့်မယ်เนาะသူကအများစုကတော့ဗေဒာရောင်ပေါ့အဲ့ဒီဗေဒာရောင်မှာနည်းနည်းပန်းရောင်ဆက်တဲ့ဟာကိုပူတံမိုးထားတယ်လို့သတ်မှတ်တယ်လို့သိပါတယ်เนาะအဲ့တော့ဒါကတရောင်ပေါ့เนาะနောက်ပါရှိနိုင်တယ်ဆိုကျွန်တော်တို့ဟိုလိမ္မော်ရောင်လည်းရှိနိုင်ပါတယ်လိမ္မော်ရောင်ကအမ်ဘာဂျိတ်လို့ခေါ်မှာပေါ့သူကပင်းရင်ရောင်ပေါ့เนาะသူကတော့ဘာကြောင့်ပင်းရင်ရောင်ဖြစ်လဲဆို iron oxide ပါလို့ပင်းရောင်ဖြစ်တယ်လို့သိရပါတယ်အဲ့တော့အဲ့ပင်းရောင်မှာလည်းလူပဲနည်းနည်းလေးပင်းရောင်ဖြော့ဖြော့ရင်းတာအဲ့လိုမျိုးလူအကြိုက်ပေါ်မှုတွေပါတယ်အနီနီးပါးပါညာဖြစ်သွားရင်တော့သူကပူတံမှုကြီးပါတယ်အလားတူပဲပင်းရောင်ဖြော့သွားရင်အဝါလောက်ထိကိုရှိနိုင်ပါတယ်အလားတူပဲကျွန်တော်မီးခိုးရောင်ရှိနိုင်တယ်နော်ပြီးအညိုရောင်ရှိနိုင်တယ်နောက်ဆုံး black ပေါ့နော် black jade အဲ့လိုအကြောင်းအထိရှိနိုင်ပါတယ်အဲ့တော့ကျွန်တော်တီးတော့ကတော့ black jade ဟာအစိမ့်သိရင်သွားတဲ့အတွက် black color လိုမျိုးဖြစ်တာပါအဲ့တော့ black jade ကိုမီးထိုးကြည့်ရင်အစိမ့်အောင်တွေ့ရတယ်တန်မီးထိုးမကြည့်ပဲဒီတိုင်းကြည့်မယ်ဆိုရင်တော့အနက်ရောင်ဖြစ်ပါတယ်အဲ့တော့သူကတော့ခုနပြောတဲ့ chromium dust ကြောက်စိမ့်စိမ့်တာ chromium dust ပါလို့စိမ့်တာကို chromium dustအရန်ကျွဲဝသွားရင်လည်းအရောင်ရင့်ပြီးတော့အရန်စိမ့်ပြီးတော့အနက်လိုမျိုးဖြစ်သွားတာပါအဲ့တော့ပြောမယ်ဆိုရင်ဒါကြောက်စိမ့်မှလည်းအရောင်ဆုံးရှိနိုင်တယ်လို့ပြောလို့ရပါတယ်เนาะအစိမ့်ဖြော့เนาะအပြာငွေ့တယ်မိကိုငွေ့မယ်ခုနပြောတဲ့ခရမ်းเนาะအဲ့ဒါမျိုးရှိမယ်ပြီးလိမ္မော်ရောင်ရှိမယ်လိမ္မော်နီရောင်ရှိမယ်နောက်ဆုံးအနက်ရှိမယ
်ကြောက်စိမ့်လို့ခေါ်ပေမဲ့အရောင်ဖြူတဲ့ကြောက်စိမ့်မျိုးကိုတွေ့နိုင်တယ်လို့အရင်ကသိပြီးဈေးကွက်ထဲမှာတွေ့ရလိမ့်မရှိပေမဲ့အခုလူကြိုက်များလာနေတဲ့ကြောက်စင်းတစ်မျိုးဖြစ်တဲ့အယောင်မရှိတဲ့ကြောက်စင်းကိုလည်းတွေ့နိုင်ပါတယ်
။ဘာယောင်မှမရှိတဲ့ကြောက်စင်းလည်းရှိပါသေးတယ်။လွန်ခဲ့တဲ့အနည်းငယ်လောက်ထိရတော့အဲ့ဘာယောင်မှမရှိတဲ့ကြောက်စင်းဆိုရင်အဲသိပြီးတော့လူကြိုက်မများပါဘူး။တန်မိုးလည်းမကြီးပါဘူး။သို့တော့သူကဘာယောင်မှမရှိဘူး။အလင်းပေါက်လူနီပါဖြစ်တယ်ဆိုတော့လေဆွဲဆောင်မှုရှိပါတယ်သူကလည်း။အဲ့တော့အခုခေတ်ဆိုလည်းအဲ့ဒီဟာကိုကြိုက်ပါတယ်သူက ICJ လို့ခေါ်ပါတယ်။ရေခဲတုံးလေးလိုမျိုးပုံမျိုးပေါ့ရေခဲလို့တော့အလင်းအရာမပေါက်ပါဘူးသူကအဲ့ဒါလေးကလည်းအခုလူချိုက်များပါတယ်သူကတော့အယောင်မရှိဘူးသို့တော့သူကခက်နှောက်နှောက်ကလေးပေါ့နော်သူလည်းသူကသူတော့ဆွဲဆောင်မှုရှိပါတယ်ကျွန်တော်အနေနဲ့ပြောတာပေါ့နော်တချို့လည်းချိုက်ရင်ချိုက်ပါလိမ့်မယ်ခစ်ဆန်တဲ့အမျိုးသမီးတွေပါလေကတော့အဲ့ဒီ ICJ ဆိုပြီးတော့ချိုက်ကြတယ်နော်နောက်တစ်ခုကလည်းတမျိုးပြန်တွေ့နေ ICJ ကခုန Emerald Green Color လောက်တော့ဈေးမကြီးဘူးနော်အဲ့တော့နောက်တစ်ခုကလည်းတချို့လူတွေကကျောက်စင်းရအဲ့လိုမျိုးအယောင်မရှိတာမျိုးမကြားဘူးမမြင်ဘူးဆိုတော့အဲ့လိုအဲ့ဒါလေးကလည်းဆွဲဆောင်မှုတစ်ချက်ပေါ့နော်အဲ့တော့အခုဆိုရင်ဘလောက်ထိလဲဆိုဆိုပါစို့ကျောက်စင်းရစိမ့်မဆိုတော့လုံးဝဘာရောမှမရှိတဲ့အလင်းလည်းမပေါက်တဲ့ခန့်နှောက်နှောက်ကျောက်စင်းအဖြူတွေလည်းရှိတယ်အဲ့ဒီအဖြူတွေပါအခုဆိုရင်ရောင်းနေရတယ်နော်ပတိတွေပါလှုပ်တယ်ကျောက်စင်းကဖြူစွန့်နေတာကိုယ်တိုင်ကလည်းထူးဆန်းတယ်လို့ဖြစ်နေတော့သူကလည်းဆွဲဆောင်မှုတစ်ခုပါပဲနော်ပြောမယ်ဆိုရင်တော့ဒီအလားပါနဲ့ပတ်သက်ရင်တော့ဟိုလှရမလာဘူးဆုံးဖြတ်တယ်ဆိုတာကိုယ့်ရဲ့ခံယူချက်ပေါ်မှာပဲမူတည်တာဟုတ
်ကိုယ့်ရဲ့ခံစားမှုပေါ်မူတည်ပြီးနှစ်သက်ဆွဲလန်းကြတဲ့ကြောက်စင်းရဲ့အယောင်သွေးတွေကိုဟိုးရှိရှိတုန်းကတော့အယောင်ပေါ်မှာမူတည်ပြီးအတိတ်ပဲအမျိုးမျိုးကောက်လေရှိကြပါတယ်အပြာရောင်တန်းတဲ့ကြောက်စင်းဟာနတ်ပြည်ကိုကိုစားပြုတယ်လို့အဝါရောင်ကကဘာမြေပြင်လို့သတ်မှတ်မှုတွေအရက်မျက်နှာအဖြစ်နဲ့အစိမ့်ဆိုအရှိအနီကတောင်းတဲ့အဖြူတွေအမဲတွေကမြောက်ရက်ကိုကိုစားပြုတယ်လို့ရှေးတရုတ်ရိုးရာအယူဆတွေအပြင်ကြောင်းမြေရတနာတွေထဲမှာကြောက်စင်းရဲ့သဘာဝဟာအစမ်းကျယ်ဆုံးလို့ယူဆထားတဲ့အကြောင်းတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ရဲ့အစီနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော်
ဒါကတော့သိပ္ပံနဲ့ဤပညာကဏ္ဍကိုဒေါက်ခင်မျိုးသက်ကတင်ဆက်ခဲ့တာပါရှင်။စနေနေ့ခင်း VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လင်းနေပါတယ
်။ American ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။သောတာရှင်များခင်ဗျာ။ယီမင်နိုင်ငံဟာလူသားချင်းစာနာမှုအထောက်အကူအခက်အခဲတွေနဲ့ကြုံတွေ့နေရပါတယ်။လူပေါင်း18တန်းလောက်ဟာမကြာခဏအစာရေစာပြတ်တောက်သွားတဲ့အခြေအနေမျိုးကြုံနေရပြီးလူသားချင်းစာနာမှုအထောက်ပံ့လိုအပ်နေတဲ့21တန်းရှိတယ်လို့ကုလသမဂ္ဂကပြောပါတယ်။ရင်းမြစ်နိုင်ငံသားကလေးငယ်2တန်းလောက်ဟာဟာရဒတ်ချိုးတက်နေကြပါတယ်။ပြီးခဲ့တဲ့ဧပြီလအတွင်းကာလဝမ်းရောဂါဖြစ်ပွားခဲ့ပြီးတော့လူပေါင်း5သိန်းလောက်ကိုကူးစက်ခဲ့ပါတယ်။အဲ့ဒီရောဂါနဲ့လူပေါင်း2000လောက်သေဆုံးခဲ့ရပြီးအများစုကတော့15နှစ်အောက်ကလေးတွေနဲ့အသက်60အထက်လူကြီးတွေဖြစ်ကြပါတယ်။ ဒီယောဂါဟာဘက်တီးရီးယားပိုးပါဝင်တဲ့ရေကတဆင့်ကူးစက်ပြန့်ပွားတာဖြစ်ပါတယ်။လွန်ခဲ့တဲ့3နှစ်နီးပါးလောက်ကမြို့တော်စာနာကိုဟိုတီစစ်သွေးရွာတွေကတင်ပိုက်ခဲ့ပါတယ်။6လအတွင်းရီမင်းအစိုးရကအကူအညီတောင်းတဲ့အတွက်ဆော်ဒီအာရေဗျာဥဆောင်တဲ့ညွန်ပေါင်းတပ်တွေကတဘုံတွေခြေကုပ်ယူထားတဲ့နေရာတွေကို၄ချောင်းကနေတိုက်ခိုက်ခဲ့ပါတယ်။ဆက်လက်ပြီးတော့ဖြစ်ပွားနေစဉ်ပဋိပက္ခအတွင်းမှာအရက်သား1000လောက်အသက်ခံခဲ့ရပြီးတန်းနဲ့ချီကဩရင်ဆွန့်ခွာထွက်ပြေးနေကြရတယ်လို့အခြေခံလူအဆောက်အုံတွေပျက်စီးသွားကြရကပြည်သူတွေအမိတဟဲပြုနေရတဲ့ရိတ်ခါတင်တွင်းဖြတ်ဝင်မှုကိုလည်းဟန်တာဖြစ်စေခဲ့ပါတယ်။ဒီကနေ့ရီမင်းနိုင်ငံမှာအခြေခံအဆောက်အဦတွေဖြစ်တဲ့လမ်းတွေဆေးရုံတွေရေတိုးလောင်ကန်တွေနဲ့ရေဖြတ်ဝင်မှုအညစ်အကြေးဆွန့်ပစ်မှုစနစ်တွေပျက်စီးသွားကြရပြီးဖြစ်ပါတယ်။အိမ်သာနဲ့အညစ်အကြေးဆွန့်ပစ်တဲ့စနစ်ပျက်စီးပြီးတော့တန်ရှင်းတဲ့ရေမရရှိတဲ့ပြဿနာကဝမ်းရောဂါဖြစ်ပွားရမှုရဲ့အဓိကတော့ချက်ဖြစ်နေပြီးလက်တော်ရီမင်းနိုင်ငံမှာပြတ်မြတ်တနာယီကိုလူတယောက်တေဆုံးနေရပါတယ်။ဆေးဝါးကုသမှုခံယူခွင့်ရတဲ့ယောဂကူးဆက်သူအားလုံးနှိပါလောက်အသက်ရှင်ခွင့်ရခဲ့ကြပါတယ်။ကံကြောင်းမလှစွာပဲရီမင်းနိုင်ငံရဲ့လူဦးရေ 28.5 သန်းအနက်15သန်းနှိပါဟာအခြေခံကျန်းမာရေးစောင့်ရှောက်မှုမခံစားကြရပါဘူး။2019ခုဘန်နာနှစ်နှစ်ဆကစတင်ပြီးအမေရိကန်ပြည်ထောင်စုဟာရီမင်းနိုင်ငံသားတွေရင်ဆိုင်နေရတဲ့ဘေးဒုက္ခအတွက်အမေရိကန်ဒေါ်လာ465တန်းကျော်ကူညီထောက်ပံ့မှုတွေပေးခဲ့ပါတယ်။ဒါပေမဲ့အဲ့ဒီအကူအညီတွေကအများစုဟာစားနပ်ရိက္ခာနဲ့အဟာရဓာတ်ရရှိစေဖို့အတွက်ဖြစ်ပြီးအဲ့ဒီထဲကတချို့ကိုကာလဝမ်းရောဂါတိုက်ဖျက်ရေးအတွက်ခွဲပေးရပါတယ်။ရီမင်းနိုင်ငံမှာလိုအပ်နေတဲ့လူသားချင်းစာနာမှုအထောက်အကူကိစ္စဟာအမေရိကန်အစိုးရနိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID ရဲ့ဦးစားပေးအစီအစဉ်ဖြစ်ပါတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရသူဟေတာနူအက်ကပြောပါတယ်။ကမ္ဘာအနှံ့မှာရှိကြတဲ့ကျွန်ုပ်တို့ရဲ့မိတ်ဆွေတွေနိုင်ငံအဖွဲ့အစည်းတွေအနေနဲ့ကျွန်ုပ်တို့နဲ့အတူပူးပေါင်းပြီးတော့ရီမင်းနိုင်ငံသားတွေအတွက်အစားအစာတွေစေဝါးတွေငွေကြေးအထောက်ပံ့တွေအကူအညီပေးကြဖို့တိုက်တွန်းလိုက်ရကြောင်းပါခင်ဗျာ
။ American ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
။အခုနားဆင်ခဲ့ရတာကတော့ American ဆိုရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးကြလိုပါရရှင်။အခုတော့သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြမှာပ
ါ။ကင်ညာနိုင်ငံမှာပြီးခဲ့တဲ့လကကျင်းပခဲ့တဲ့သမရယူကောက်ပွဲကိုပြန်လုပ်ဖို့ကင်ညာတရားရုံးချုပ်ကထောက်ခံမဲ့လီမဲကောက်ကွန်မဲ2မဲနဲ့တောက်ကြနေကဆုံးဖြတ်လိုက်ပါတယ်။ယူကောက်ပွဲရလဒ်တွေကိုထုတ်ပြန်တာမှာနှီးလန်းမကြောက်မှုတွေဥပဒေနဲ့မကိုင်းညီမှုတွေအတွက် IEBC လို့ခေါ်တဲ့တရားလွတ်လပ်သောယူကောက်ပွဲကော်မရှင်မှတာဝန်ရှိတယ်လို့တရားရုံးချုပ်ကဆုံးဖြတ်ပြီးယူကောက်ပွဲအသစ်ကိုရပောင်း60အတွင်းကျင်းပပေးဖို့ပြောထားပါတယ်။အမေရိကန်ပြည်ထောင်စုတက်ဆက်ပြည်နယ်ကိုဟာဗီဟာရီကိန်းမုန်တိုင်းဝင်တိုက်ခဲ့တာတောက်ကြနေကသတင်းတစ်ပတ်ပြည့်သွားပြီဖြစ်ပေမဲ့အသက်ရှင်ကျန်နိုင်မဲ့သူတွေကိုကယ်ဆယ်ရေးဆက်လက်ရှာဖွေနေပါတယ်။မုန်တိုင်းနဲ့အတူဆန်းကျင်တင်အောင်မိုးရွာသွန်းပြီးရေကြီးတာကြောင့်လူ39ယောက်ထဲမှနေသေဆုံးရပါတယ်။လူပေါင်းတန်းကျော်ဟာလည်းအိုးဝင်ဆုံးပြီးတော့ဘေးလွတ်ရာသွားခဲ့ကြရပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကော့ခ်ဆက်ဘဇာဒီသားဦးချောခိုင်ကွန်းသာဘင်္ဂလားဒေ့ရှ်လေပိုင်နယ်ထဲကိုမြန်မာရရင်တွေဩဂုတ်လ28ရက်28ရက်နေ့စတင်မလာတရက်နေ့ပြီမှာအကြိမ်ကြိမ်ကျူးကျော်ဝင်ရောက်ခဲ့တဲ့ပြည်တွေအတွက်ဘင်္ဂလားဒေ့ရှ်နိုင်ငံကမြန်မာနိုင်ငံကိုအပြင်းထန်တန့်ကွက်လိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာမြန်မာတန်ရုံးကိုစတင်မလာတရက်နေ့မှာတန်တမာရေးမှတ်ချက်ပေးပို့ပြီးကန့်ကွက်ခဲ့တာလို့ဘင်္ဂလားဒေ့ရှ်နိုင်ငံကြားရေးဌာနကပြောတာကိုဘင်္ဂလားဒေ့ရှ်အခြေစိုက် The Daily Star သတင်းဌာနအွန်လိုင်းသတင်းမှာဖော်ပြထားပါတယ်။စတင်မလာတရက်နေ့ဒီမနက်ထဲမှာကိုပဲမြန်မာရရင်တွေဘင်္ဂလားဒေ့ရှ်ဒေပိုင်နယ်ထဲကိုကျူးကျော်ဝင်ရောက်တာ3ကြိမ်ရှိခဲ့တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကြားရေးဌာနကဆိုပါတယ်။ရခိုင်ပြည်နယ်မှာလူငြိုရေးနဲ့လူသားချင်းစာနာစရာအခြေအနေတွေယိုယွင်းနေတဲ့ပုံစံရင်းနဲ့ကြောင်းပြည်သင့်နိုင်ငံကပြောလိုက်ပါတယ်။အရက်သားမျိုးများထွက်ပြေးနေရတာကြောင့်လူငြိုရေးတပ်ဖွဲ့တွေအနေနဲ့အရက်သားတွေပေါ်အကြမ်းဖက်တာရပ်ဖို့ကိုလည်းပြည်သင့်နိုင်ငံကြားရေးဌာနကညှိနှိုင်းချက်ထုတ်ပြန်တောင်းဆိုထားပါတယ်ခင်ဗျာ
။ကျေးဇူးပါရှင်။သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုညံဝင်းအောင်ပါရှင်။အင်ဂျင်နီယာကတော့ Keith Holmes ဖြစ်ပါတယ်။စနေနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ကျမတို့ညနေခင်းအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီမှာဆက်လက်ထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါနော်။အားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.